The Voice of America in Burmese.
မင်္ဂလာပါနဲ့ခင်ဗျာ view american တိုင်းရဲ့2023ခုနှစ်ဇူလိုင်လ31ရက်နေ့တင်းကနေမနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကို american ပြည်တော်စုမြို့တော် washington dc ကနေပြီးတက်ရိုက်ထုတ်လွှင့်နေပါတယ်ဒါ့အပြင် view ရဲ့ facebook နဲ့ youtube စာမျက်နှာတွေကနေလည်းတက်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တာညူပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ကြီးညာပြီးမဲ့ထိတ်တဲရောက်သတင်းတွေထဲမှာတော့ယူကရိန်းကရုရှားစစ်ကိုအဆုံးသတ်စေဖို့နှီးလန့်ရှာတဲ့အနေနဲ့ယူကရိန်းစီစဉ်တဲ့ညီနိုင်ဆွေးနွေးပွဲတစ်ရက်ကို Saudi Arabia နိုင်ငံမှာလာမယ့်လကျင်းပသွားဖို့ရှိပါတယ်။နောက်တနေ့နေ့လောက်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းပြည်နယ်တစ်ခုကနိုင်ငံရေးစီဝေးပွဲတစ်ခုမှာတေကံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းတေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။စားရဒီထိတ်တဲရောက်သတင်းတွေကိုကြားဖို့ရှိပါတယ်။အဲဒီနောက်သတင်းဆောင်ပါတွေသတင်းလွှာတွေနဲ့တူအပတ်စဉ်စီစဉ်တွေထဲမှာတော့
ဒီထိုင်းနိုင်ငံမှာရှိနေတဲ့မီဒီနိုင်ငံသားမျိုးဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံရဲ့ကလေးတွေဒန်းတူအခွင့်အရေးရှိတယ်ထိုင်းစုကကျောင်းထဲမှာပညာသင်ခွင့်ရှိ
ထိုင်းနိုင်ငံအတွင်းကမြန်မာရှေ့ပြောင်းလုပ်သားမိသားစုဝင်ကလေးငယ်တွေရဲ့ပညာရေးအကြောင်းဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒါ့အပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကျွန်တော်နဲ့အတူဦးကျော်စံသာလို့တင်ဆက်ထားပါတယ်ခင်ဗျာယူကရိန်းနိုင်ငံဟာရုရှားစစ်ပွဲကိုအဆုံးသတ်စေဖို့နှီးလန့်ရှာတဲ့အနေနဲ့ယူကရိန်းနိုင်ငံစီစဉ်တဲ့ညီညာရေးဆွေးနွေးပွဲတစ်ရက်ကို Saudi Arabia မှာလာမယ့်လကျင်းပသွားဖို့ရှိတယ်လို့သိရပါဗျ။ဆွေးနွေးပွဲကနေပြီးတော့ August 5ရက်6ရက်နေ့တွေမှာဆွေးနွေးပွဲကတော့ August 5ရက်6ရက်နေ့တွေမှာကျင်းပဖို့ရှိပါတယ်။အစည်းအဝေးမှာတော့ Brazil, India, South Africa အစရှိတဲ့နိုင်ငံပေါင်း30ကျော်ကကိုယ်စားလှယ်တွေနဲ့အနောက်နိုင်ငံတာဝန်ရှိသူတွေလည်းတက်ရောက်ဖို့ရှိတယ်လို့ AP သတင်းတရမှာဖော်ပြပါတယ်။အမေရိကန်ဆိုရဆင့်မြင့်အရာရှိတွေလည်းပါဝင်မယ်လို့ AP သတင်းမှာရေးပါတယ်။ယူကရိန်းကလိုလားတဲ့ညီညာရေးအတွက်သတ်မှတ်ချက်တွေကိုနိုင်ငံတကာကထောက်ခံပေးမဲ့ထိပ်သီးအစည်းအဝေးဖြစ်လာစေဖို့မျှော်လင့်တယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်သားလူမျိုးအကြံပေး Jake Sullivan Saudi Arabia ကိုကျော်လာရီးနေ့ကရောက်ရှိခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးဆွေးနွေးပွဲသတင်းဖြစ်လာတာပါ။ The Wall Street သတင်းစာကဒီသတင်းကိုဥအောင်ဖော်ပြခဲ့တာပါ။ယူကရိန်းနိုင်ငံကရုရှားကြီးကြော်စစ်နဲ့ပတ်သက်လို့အရတ်တိုင်းပြည်တွေကရေပူရသဘောဆိုရင်ကြားနေကြပါတယ်။အရတ်တိုင်းပြည်တွေဟာတစ်ဖက်မှာရုရှားနဲ့လည်းစီးရီးစီးပွားရေးအဆက်ဆံတွေရှိနေကြတာကြောင့်ပါဆော်ဒီယောရုရှားနိုင်ငံဟာ OPEC အဖွဲ့ဝင်နိုင်ငံတွေဖြစ်ကြသလိုပဲနီးနီးကပ်ကပ်ဆက်ဆံရေးလည်းရှိပါတယ်အခုလိုမျိုးညီငယ်ဆွေးနွေးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခြင်းအဖြစ်ဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ပုံရိပ်ကိုလည်းမြင့်တင်ပေးတဲ့သဘောဖြစ်လာပါတယ်ဆော်ဒီအင်ရှင်မင်းသားဟာအီရန်နဲ့ဆက်ဆံရေးမှာလည်းတိုးတက်ကောင်းမွန်အောင်ကြိုးစားနေပြီးတော့ယီမန်ညီငယ်အစီအစဉ်အတွက်လည်းတွန်းအားပေးနေပါတယ်ဒါပေမဲ့လည်း OPEC ရည်နယ်ထုတ်လုပ်မှုလျှော့ချပြီးကြတဲ့နောက်ပိုင်းကလေးကဆော်ဒီနဲ့အမေရိကန်ကြားမှာဆက်ဆံရေးဟာတင်းတင်းမာမာရှိနေတော့မှာယူကရိန်းကိုရုရှားတိုက်ခိုက်မှုကြောင့်ကမ္ဘာရည်နယ်ဈေးနှုန်းမြင့်တက်ခဲ့ပါတယ်။ဒါ့အပြင်တူရကီနိုင်ငံကဆော်ဒီတန်ရုံမှာ2018ခုနှစ်တုန်းက Washington Post ဆောင်းပါးရှင်ဂျမေးခါရှိုဂျီအသက်ခံရတဲ့ကိစ္စမှာဆော်ဒီအင်ရှင်မင်းသားနောက်ွယ်ကပါဝင်ပတ်သက်တယ်ဆိုပြီးတော့အမေရိကန်ထောက်လှမ်းရေးကတုံ့သက်ထားတာပါ။တချိန်တည်းမှာတော့ရုရှားမှာနှစ်ရက်ကြာကျင်းပတဲ့ရုရှားအာဖရိကထိပ်သီးအစည်းအဝေးဟာယူကရိန်းကောက်နှံတွေပင်လယ်ထဲကနေဖြတ်တန်းခွင့်သဘောတူညီချက်ပြန်ရဖို့တစုံတရာအဖြစ်မထွက်ဘဲနဲ့ပြီးဆုံးသွားခဲ့ပါတယ်။ဒီသဘောတူညီချက်ပြပြပြီးတဲ့နောက်ပိုင်းကောက်နှံဈေးတွေကမ္ဘာမှာထိုးတက်ခဲ့ပြီးတော့ဆင်းရဲတဲ့အာဖရိကတိုင်းပြည်တွေပိုစိုးရိမ်စရာဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းဒီလိုမျိုးကောက်နှံဈေးတွေတက်လို့ရလာတဲ့အကျိုးအမြတ်တွေကိုအာဖရိကနဲ့ဆင်းရဲတဲ့တိုင်းပြည်တွေကိုမျှဝေပေးပါမယ်လို့ရုရှားသမ္မတပူတင်ကစိန့်ပီတာစဘတ်မှာလုပ်တဲ့အဲ့ဒီထိပ်သီးအစည်းအဝေးမှာပြောခဲ့ပါတယ်။ရုရှားနိုင်ငံဟာယူကရိန်းနီးတူကမ္ဘာကောက်နှံတင်ပို့မှုအဓိကတိုင်းပြည်တစ်ခုဖြစ်ပါတယ
်ဒေါ်လာ345သန်းကိုစီးအကူအညီပေးဖို့ညင်ညာလိုက်တဲ့အတွက်အမေရိကန်ဟာတိုင်ဝမ်ကိုလက်နက်စုထောင်ရုံဖြစ်ပြောင်းလိုက်နေတယ်လို့တရုတ်ကဆွဆွဲလိုက်ပါတယ်တချိန်တည်းမှာပဲကိုပိုင်အုပ်ချုပ်ရေးဒေသတိုင်ဝမ်ကလည်းသူတို့ကမ်းလွန်ကိုတရုတ်ရေဒါစင်ပေါ်6စီးဝင်ရောက်ခဲ့တယ်လို့တနင်္ဂနွေနေ့ကပြောပါတယ်တရုတ်ကသူတို့ပိုင်နယ်အဖြစ်ပြောဆိုနေတဲ့တိုင်ဝမ်ကိုစီးထောက်ပံ့ပေးမှုအပေါ်တောင်ဝဲကြောင့်စနေနေ့ကကြီးညာတဲ့အစံတရုတ်ဘက်ကထုတ်ခဲ့တာပါတိုင်ဝမ်အနေနဲ့အခွန်ထမ်းပြည်သူတွေရဲ့ငွေကြေးကိုဘလောက်သုံးသုံးအမေရိကန်လက်နက်တွေဘလောက်ပဲများများပြီးမီလိုရဲ့တိုင်ဝမ်ပြည်နာဖြစ်ရှင်ရေးဆုံးဖြတ်ချက်ကိုထိခိုက်စေမှာမဟုတ်ဘူးအမေနိုင်ငံပြန်လည်ပေါင်းစည်းရေးခိုင်မြဲသောဆန္ဒကိုလည်းရိုက်ခတ်စေမှာမဟုတ်ဘူးလို့တရုတ်အစိုးရရဲ့တိုင်ဝမ်ရေးရာပြောခွင့်ရရှန်ဘင်ဟွာကပြောပါတယ်သူတို့ရဲ့လူရဟာတိုင်ဝမ်ကိုရင်းဝေထက်ထားတဲ့စီပိုင်းနဲ့လက်နက်ကူတော်ဖြစ်ပြောင်းလဲပြီးတိုင်ဝမ်ရေလက်ကြားစစ်ပွဲဖြစ်အောင်ထိန်းချုပ်နေတာဖြစ်တယ်လို့လည်းကြီးညာချက်မှာဖော်ပြထားပါတယ်။ရုပ်စစ်တပ်ဟာမကြသေးမီနှစ်တွေအတွင်းတိုင်ဝမ်ကိုပြစ်မှတ်ထားတဲ့စီးရေးလုပ်ငန်းတွေကိုလွှတ်ဆောင်တဲ့အနေနဲ့တိုင်ဝမ်ကျွန်းပတ်လည်မှာ တိုင်းလီရင်တွေ စီတင် ဘော်တွေကို ဆီလွှတ်ခဲ့ပါတယ် Democratic Progressive Party ဦးဆောင်တဲ့ တိုင်ဝမ် အစိုးရကလည်း တရုတ်တိကျော်မှု ဟန်တာရေး ဗျူဟာ တစ်စိတ်တစ်ပိုင်း အဖြစ် American Limit တွေကို တွန်းမြှင့်ဝေယူနေရပါ တရုတ်ပြည်နယ် တိုင်ဝမ်တို့ဟာ 1949 ပြည်တွင်းစစ်ကာလအတွင်း တခွဲတပြားစီဖြစ်သွားခဲ့ပြီး တိုင်ဝမ်ဟာ တရုတ်ကွန်မြူနစ်ပါတီ အုပ်ချုပ်မှုအောက် တစ်ခါမှမရောက်ရှိခဲ့ပါဘူးခင်ဗျာ
တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းအတွက်ချက်ချာကြတဲ့စီးပွားရေးစီမံကိန်းကြီးတစ်ခုရဲ့စနစ်မြောက်ခန္ဓာအတွက်တရုတ်ဝန်ကြီးချုပ် Helen Fan ဟာပါကစ္စတန်နိုင်ငံမျိုးတော်ကိုတနင်္ဂနွေနေ့မှာရောက်ရှိလာပါတယ်။CPEC လို့ခေါ်တဲ့ဒီတရုတ်ပါကစ္စတန်စီးပွားရေးဇင်းညာဒေသဟာ2023ခုနှစ်ကစတင်ချိန်ကတည်းကတည်ယူပို့ဆောင်ရေးစွန့်ရင်နဲ့အခြားအခြေခံအဆောက်အအုံတွေအတွက်ဒေါ်လာဘီလီယံပေါင်း10ခန်းနဲ့ချီပြီးတော့အားဖြည့်လုပ်ဆောင်ခဲ့တဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းပါကစ္စတန်ရဲ့ကြွေးမီပြဿနာတွေ စစ်သွေးကြော်တွေကတရုတ်ကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကြောင့်ထိခိုက်နင်းလာမှုတွေရှိနေတာပါ။ Islamabad ကဒီကွန်ဆက်တက်သူနိုင်ငံကဆက်ဆံရေးလက်ထောက်ပါမောက်ကအဇင်းခါလက်ကစီမံကိန်းစနစ်ကြာရလဒ်တွေကရှုပ်ထွေးနေပါတယ်။ပင်မယူရချက်ဖြစ်တဲ့တရုတ်နဲ့အာရဗီယာပင်လယ်ဆက်ဆက်နိုင်ရေးဟာထင်တိုင်းမပေါက်သေးပါဘူး။ပါကစ္စတန်အတွက်တော့ရေတိုးမြှုပ်မှန်းချက်တိုးတက်မှုရှိခဲ့တယ်လို့ဆိုပါတယ်။တရုတ်ဟာမကြသေးမီနှစ်တွေအတွင်းကပါကစ္စတန်တို့အတွက်အားထားဆုံးပြည်ပမိတ်ဖက်နိုင်ငံတစ်ခုဖ ွင်ငွေထွက်ငွေမညီမမျှဖြစ်နေတဲ့ပါကစ္စတန်နိုင်ငံရဲ့အကြက်တဲကိုထွက်ပေါက်ရစေခဲ့ပါတယ်။ IMF ရဲ့ဒီအစီကံစာတစ်ခုမှာတော့ယမနှစ်တုန်းကပါကစ္စတန်နိုင်ငံရဲ့ပြပကျွေးမိ30ရာခိုင်နှုန်းကဟာတရုတ်ကူးတန်းရောင်းဝယ်ရေးဘဏ်အပေါ်မှာတည်နေတာဖြစ်တယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8413 551 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အခုလာမယ့် American နဲ့ Sunnyweb မှာသူတို့အပေါ်ဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းရေးထိန်းချုပ်ထားတဲ့ဗန်အငွေတွေဆွဲပြေးနေ။တာလီဘန်ကောင်းဆောင်တွေကိုအမြင်မဲ့စီးရင်ကပယ်ဖျက်ရေးစတာတွေအဓိကထားသွားမယ်လို့ Afghan Taliban တို့ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ American နဲ့ Taliban တို့ဟာကတားနိုင်ငံဒိုဟာမြို့တော်မှာဒီပတ်နှစ်မိုင်တွေ့ဆုံရမှာဖြစ်ပြီးအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုအာဖဂန်ဆိုင်ရာအထုကိုယ်စားလှယ်ထွန်ဝက်စ်နဲ့အာဖဂန်အမျိုးသမီးနဲ့လူခွင့်ဆိုင်ရာအထုကိုယ်စားလှယ်ရီနာအမီနီတို့ပူးတွဲဥဆောင်ရမှာဖြစ်ပါတယ်။နိုင်ငံသားဝန်ကြီးအမေခန်မူတာကီဥဆောင်တဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ကတော့အာဖဂန်လေပိုင်နယ်ရဲကိုကျူးကျော်ဝင်ရောက်မှုကိစ္စဟာလည်းဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။အမေရိကန်ဘက်ကကြေညာချက်မှာတော့အာဖဂန်ပြည်သူတွေအတွက်ဆန္ဒမှုအထောက်အပံ့ပေးရေးစီးပွားရေးတည်ငြိမ်ရေးမျိုးသမီးနဲ့မင်းကလေးအပါဝင်အာဖဂန်ပြည်သူတွေအားလုံးအပေါ်မျက်တာပြီးဂုဏ်သိက္ခာရှိဆက်ဆံရေးနဲ့မူရစေထုတ်လုပ်မှုလူကုန်ကူးမှုတိုက်ဖျက်ရေးစတာတွေထွက်သွင်းဆွေးနွေးသွားမယ်လို့ပြောထားပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်အမေရိကန်ကွန်ဆယ်အဖွဲ့ဟာအာဖဂန်အင်ဂျင်နီယာဒေသဆိုင်ရာနိုင်ငံတချို့ကလည်းသွားရောက်ပြီးအာဖဂန်ပြည်သူတွေကိုပူးပေါင်းထောက်ခံကြဖို့ညှိနှိုင်းခဲ့ပါသေးတယ်။2021အောက်တိုဘာလမှာအမေရိကန်ဦးဆောင်တဲ့နေတို့တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကဝရုံသူငါဆုခွာခဲ့ပြီးနောက်တက်လာတဲ့တာလီဘန်တွေကိုဘယ်နိုင်ငံကမှတည်ဝင်အသိမှတ်မပြုသေးပါဘူးခင်ဗျာ
။တနင်္ဂနွေနေ့ကလုတ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းခိုင်ဘာပတ်တွန်ကပြည်နယ်ကနိုင်ငံရေးစုဝေးပွဲတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းသေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အဲဒီမှာစူးစူးဝါးဝါးထိခိုက်ဒဏ်ရာရသူတွေကိုစစ်ရဟယင်တွေတုံးပြီးတော့ရေးပေါ်တေဖို့ပေးခဲ့ပါတယ်။စစ်သားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေဟာထိခိုက်ဒဏ်ရာရသူတွေကိုလူနာကျင်ကတ်တွေနဲ့ရရင်ပေါ်ကိုတင်ဆောင်ပေးခဲ့ကြပြီးတော့အနီးပြည်နယ်မြို့တော်ပတ်ရှွမ်မှာရှိတဲ့ဆေးရုံတွေကိုခေါ်ဆောင်သွားကြပါတယ်။သဘောရာပြင်းထန်တဲ့အစ္စလာမ်နိုင်ငံကြီးနဲ့ဆက်နွယ်တယ်လို့လူသိများတဲ့ရှီယိုးဆွဲဝါဒီဂျမီယတ်အလီမာအစ္စလာမ်ဖတ်စ်ပါတီရဲ့နိုင်ငံရေးဖွဲ့တစ်ခုမှာအခုလိုမျိုးပောက်ကွဲမှုဖြစ်သွားတာပါ။ပောက်ကွဲမှုဟာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ဖြစ်တယ်လို့ပြည်နယ်ရဲကျုပ်အက်တာဟိုင်ယက်ကရိုက်တာသတင်းဌာနကိုပြောပါတယ်။အခင်းဖြစ်တဲ့အာဖဂန်နေချင်းဆက်ဘတ်ဂျူဝဒီတာနဲ့အနီးတစ်ဝိုက်ကဆေးရုံတွေကိုဒဏ်ရာရသူတွေကိုခေါ်ဆောင်သွားပြီးတော့အဲ့ဒီဆေးရုံတွေမှာအရေးပေါ်အခြေအနေတရားတတ်မှတ်ထားတယ်လို့ KN ရဲအရာရှိနာဇီယာခန်းကပြောပါတယ်။နိုင်ငံရေးပွဲကျင်းပရာဆင်းမြင်းအနားမှာအသေးခံဘုံးခွဲတိုက်ခိုက်သူကဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဒေသခံအရာရှိတွေကပြောတယ်ဆိုပြီးတော့ CNN သတင်းမှာဖော်ပြပါတယ်။တိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့လည်းဒေသတွင်းမှာရှိတဲ့ ISIS ဌာနကွဲဟာအခုဒီပွဲလုပ်တဲ့နိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေကို အယူဆဆုံးခွာသွားသူလက်နက်ချသူတွေဆိုပြီးတော့တတ်မှတ်ပြောဆိုမှုရှိခဲ့ဘူးပါတယ်ဒီတိုက်ခိုက်မှုအပေါ်မှာပါကစ္စတန်ဝန်ကြီးချုပ်ကလည်းအပြင်းထန်ကန့်ကွက်ရှုံချခဲ့ပါတယ
်ကုရန်ကျမ်းစာမိရှုဖြစ်စီမှုနဲ့ပတ်သက်တဲ့ကန့်ကွက်ဆန္ဒပြမှုတွေကိုရပ်တန့်ဖို့ဥပဒေနဲ့အညီနီလန်းရှာဖွေသွားမယ်လို့ဒန်မတ်အစိုးရကတင်းငွေနေမှာပြောကြားလိုက်ပါတယ်ဒန်မတ်နဲ့ဆွေဒင်နိုင်ငံတို့မှာကိုရမ်ကျန်းစာကိုမတော်မလျော်ပြုလုပ်မှုဖြစ်ရတွေကြောင့်လုံခြုံရေးအစိုးရရာရှိရတဲ့ဆရာကိုထောက်ပြပြီးအခုလိုပြောဆိုလာတာဖြစ်ပါတယ်ဒီကိစ္စအပေါ်ကံကွက်မှုတွေကိုအစွမ်းရောက်တွေအဆုံးရှာလာနိုင်တဲ့အတွက်ဒီနေရာမှာအစိုးရအနေနဲ့ဂျာဝင်စင်သလားဆိုတာကိုစူးစမ်းသွားမှာဖြစ်တဲ့လုံခြုံရေးအတွက်မဟုတ်စီတိုင်အောင်တခြားနိုင်ငံရင်ကျေးမှုဘာသာရေးတွေအပေါ်စော်ကားမှုတွေနဲ့ဒန်မတ်နိုင်ငံအတွက်စီသာရဲစုပြစ်တွေပေါ်ထွန်းလာနိုင်စီမလားဆိုတာကိုစူးစမ်းမှဖြစ်တယ်လို့နိုင်ငံသားရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါဒီလိုလုပ်တဲ့နေရာမှာလဲဖွဲ့စည်းပုံဥပဒေအရအကာအကွယ်ပေးထားတဲ့လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ပေါင်းတွင်းကသာသုံးဆောင်ရလိမ့်မယ်ဖြစ်တယ်ဒီလွတ်လပ်ခွင့်ဟာဒန်မတ်နိုင်ငံမှာအချက်ချက်ပြန့်ပြန့်ခွင့်ပြုထားတဲ့အရေးကြီးဆုံးတံပိုးထားမှုတွေဖြစ်တယ်လို့လည်းအလေးနဲ့ဖော်ပြထားပါတယ်အစ္စလာမ်ကျမ်းစာကိုမတော်တော်လျော်ပြုလုပ်မှုတွေပါဝင်တဲ့ဆန့်ကျင်ကံကွယ်မှုတွေကြောင့်အရှေ့လပိုင်းဒေသနိုင်ငံတွေနဲ့ Nordic နိုင်ငံတွေဖြစ်တဲ့ Denmark နဲ့ Sweden တို့အကြားစံတမာရေးတင်မှမှုတွေဖြစ်ပွားနေပါတယ်။ဒီကံကွက်ဆန္ဒပြမှုတွေကြောင့် Denmark နိုင်ငံဟာမတူကွဲပြားတဲ့ဘာသာရေးယဉ်ကျေးမှုအစဉ်အလာတွေကိုစော်ကားဖို့ခွင့်လန်းပေးထားတယ်လို့အထင်ခံရတယ်။ဒီကိစ္စမှာဆုံးဆော့သူတွေရှိနေပြီးကြီးမားတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့လည်းဆိုထားပါတယ်ခင်ဗျာ။
တင်လာနေမနေ့ခင်နောက်ဆုံးအသတင်းတွေကိုကျွန်တော်လည်းဥကြောဆန်းလာလို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခု VOE ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ season တွေကို VOE ရဲ့ internet seminar burmese@voenews.com ရော VOE ရဲ့ Facebook seminar ကနေပါတပြိုင်တည်းထဲတည်းရဲ့နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေအပတ်စဉ် season တွေကိုတင်ဆက်ပေးပါမယ်။ကနေဦးတော့သဘောအပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်။နိုင်ဂျီးရီးယားနိုင်ငံတခွန်းသဘောအပတ်ဝန်းကျင်နဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာတက်ကြွလှရှားသူတွေဟာဥတုရာသီပြောင်းလဲမှုတိုက်ဖြစ်ရေးအတွက်ကမ္ဘာတခွန်းကတက်ကြွလှရှားသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေကြပါတယ်။ဒီကြောင့်နိုင်ဂျီးရီးယားမြို့တော်အဘူဂျာကနေပြီးတော့ Gibson Imeka သတင်းပေးပို့ချက်ကိုကုစုံဝင်းလိုင်းပြောပြပေးပါမယ်ခင်ဗျာ
။ Sakina Bello ဟာနိုင်ဂျီးရီးယားကသဘောအပတ်ဝန်းကျင်ဆိုင်ရာတက်ကြွလှရှားသူတူပါ။
And we have less than 5 years to act.
ကျမတို့အတွက်အချိန်9နှစ်လောက်ပဲရှိပါတော့တယ်။ဒါကြောင့်ဥရုရာသီပြောင်းလဲမှုကိုအမြန်ဆုံးတိုက်ဖြတ်ဖို့လိုအပ်နေပါတယ်။
အဲကြောင့်လဲဆက်ကင်းနဲ့ပဲလို့တဘာဝပတ်ဝန်းကျင်ရေးဥဆောင်လုပ်ကိုင်နေသူတွေကချမ်းမြတ်တမတ်ထားတဲ့ကမ္ဘာအပူချိန်တိတသမ5ဒီဂရီဆယ်စီယပ်စ်ထက်မပိုသွားအောင်ဆောင်ရွက်နေကြတာပါအခုပုံစံတိုင်းဆက်သွားနေမယ်ဆိုရင်အဲ့ဒီတမတ်အပူချိန်ကို2030ခုနှစ်မှာကျော်သွားနိုင်ပြီးကမ္ဘာကြီးရဲ့တဘာဝပတ်ဝန်းကျင်ဟာလည်းတိတိတသာပြောင်းလဲသွားလိမ့်မယ်လို့2018ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်သူတို့နိုင်ငံအတွက်တမကပဲကဘာကြီးအနေနဲ့တဘာဝပတ်ဝန်းကျင်အလွန်ကြိုးဆိုးရမယ့်အရေးကကာကွယ်ဖို့နိုင်ဂျီးရီးယားနိုင်ငံသားတွေကိုဆာကီနာဘယ်လိုကတိုက်တွန်းနေပါလဲ
So it actually started from the community
တကယ်တော့ဒါကအောက်ခြေကိုလူမှုအတိုက်အဝိုင်းကိုအိမ်တွေကနေစကြတာပါဒီကိစ္စကိုလှုပ်ရှင်တဲ့စိတ်ဆန္ဒကလည်းဒီလိုနဲ့ပဲအစပြိုးတာပါလူမှုအတိုက်အဝိုင်းရဲ့စိတ်ဓာတ်ကိုပြုပြင်ပေးဖို့ပြောင်းလဲလာအောင်လှုပ်ဆောင်ပေးဖို့လိုပါတယ်အဲ့ဒီလိုမှမလုပ်နိုင်ရင်ကျမတို့ဘဲမှခီးရောက်မှာမဟုတ်ပါဘူ
းဘယ်လိုရဲ့ဇာတိမျိုးအပါအဝင်နိုင်ဂျီးရီးယားနိုင်ငံဟာဥတုရာသီအလွန်အကျွံပြောင်းလဲမှုရဲ့အတန်းကိုကြုံတွေ့ခံစားနေရတာပါနိုင်ဂျီးရီးယားနိုင်ငံအမျိုးသားအရေးပေါ်ကစားရေးဌာနကထုတ်ပြန်တဲ့စီးရင်နေရရည်ကြီးရည်ရှမ်းမှုကြောင့်2022ခုနှစ်မှာလူပေါင်း200,000ကျော်အိုးအိမ်ဆုံးခွာခဲ့ရပြီးစိုက်ပျိုးမြေဟက်တာ800,000ပျက်စီးခဲ့ရတဲ့အတွက်ဝင်ငွေဒေါ်လာ9 billion ကျော်ဆုံးရှုံးနေနိုင်ရတယ်လို့ဆိုပါတယ်Joseph Ibrahim ha ကမ္ဘာအပူချိန်တိတသမ5 degree celsius ကိုမကျော်ခင်ဟန်တားနိုင်ရေးအတွက်အချိန်ဘလောက်ကြာနေသေးသလဲဆိုတာကိုစောင့်ကြည့်နေတဲ့ climate clock အဖွဲ့ကအနောက်အာဖရိကဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှုပါကမ္ဘာအပူချိန်တိတသမ5 degree celsius ကိုကျော်သွားခဲ့ရင်နောက်ကျောင်းပြန်လဲလို့မရတော့ဘူးလို့သိပ္ပံပညာရှင်တွေကသတ်မှတ်ထားတာပါဥရယာတီပြောင်းလဲမှုကကမ္ဘာစံနယ်ရေးခါမလုံလောက်မှုကိုဖြစ်စေတယ်လို့သူကပြောပါတယ
်ကျွန်တော်လူမှုတိုင်းဝိုင်းမှာ flow တွေပိုဖြစ်လာတယ်ရောက်ပိုင်းမှာဆိုမိုးခေါင်တဲ့ကာလပိုရှည်လျားလာတယ်ဇာရတဲကန္နာကြီးကကျွန်တော်တို့ဘက်ကိုတဖြည်းဖြည်းတိုးလာနေတာကြောင့်စိုက်ပျိုးမြေလည်းနှဲလာနေပါတယ
်ဆိုရအနေနဲ့ဥရိယာတီပြောင်းလဲမှုကိုတိုက်ဖြစ်လာသလိုနောက်မှလည်းဆက်လက်လှုပ်ဆောင်သွားမယ်လို့နိုင်ဂျီးရီးယားသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကအရာရှိတဦးဖြစ်သူအလီယူယူရီကပြောပါတယ်
Ladies and gentlemen, National Council on Climate
Nigeria နိုင်ငံဖွံ့ဖြိုးရေးအစီအစဉ်တွေမှာဥရုယာတီပြောင်းလဲမှုကို ဦးစားပေးစဉ်းစားနိုင်ဖို့ဥရယာတီပြောင်းလဲမှုဆိုင်ရာအမျိုးသားကောင်စီကိုမကြသေးခင်ကပဲဖွဲ့စည်းလိုက်ပါတယ်
။ဒါပေမဲ့အစိုးရအနေနဲ့ policy တွေချမှတ်နေုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲပေါ်ဖို့ပါလိုအပ်တယ်လို့တက်ကြွလှုပ်ရှားသူ Michael David ကပြောပါတယ်
။ The implementation is where the issues
လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအခက်အခဲဖြစ်နေတာပါ။အများစုကနိုင်ငံတော်အဆင့်မှာပဲဖြစ်နေပြီးပြီးနေအဆင့်မှာဘာမှလုပ်ပေးတာမရှိပါဘူး
။တက်ပြောင်းလဲမှုတွေဖြစ်ပေါ်ဖို့ငွေကြေးလိုအပ်ပြီးတနင်္ဂနွေအတိုင်းအတာနဲ့ဆောင်ရွက်ဖို့ငွေကြေးပေါင်ပေါင်းမှုအားနည်းနေပါတယ်။ဒါပေမဲ့စကီနာဘယ်လိုလိုတက်ကြွလှူရှားသူတွေကတော့ကမ္ဘာအပူချိန်မြင့်တက်လာနိုင်မှုကိုဟန်တားနိုင်မှုတဦးချင်းတယောက်ချင်းစီကိုလိုက်လံစည်းရုံးလှုပ်ဆောင်သွားမယ်လို့ပြောပါတယ်ခင်ဗျာ
။ view မြန်မာပိုင်းရဲ့ကျွန်တော်တို့ဒီတနင်္ဂနွေမနက်ခင်းစီစဉ်တွေကို American ပြောင်းစုဝါရှင်တန် DC ကနေပြီးတော့တရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ပတ်စဉ်စီစဉ်တွေအလှည့်ကျလာပါပြီ။အရင်ဆုံးတော့မြန်မာတပူစီကြီးကဆွေးနွေးခန်းဖြစ်ပါတယ်။ဇူလိုင်လဆောပိုင်းတုန်းကထိုင်းနိုင်ငံလေပိုင်းအန်တိုကီယန်ကကြောင်းတကြောင်းမှာမြန်မာကျောင်းသားတရားကျော်ကိုအာဏာပိုင်တွေဖမ်းပြီးတော့မြန်မာဘက်ခြံပြန်ပိုးခဲ့တဲ့အခြေအနေကြောင့်မလို့အင်းဒီချင်းထိုင်းနိုင်ငံမှာပညာသင်ကြားနေရတဲ့သိန်းနဲ့ချီတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့အခြေအနေဘယ်လိုရှိပါလဲ။ထိုင်းနိုင်ငံရွှေပြောင်းအလို့သမားများရဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုဥတုချက်ကိုမိုင်းအင်ဂျင်နိုင်က Zoom ကနေပြီးတော့ဆက်သွယ်မေးမြန်းထားပါရခင်ဗျာ။
ဆုံးသိကျင်တာကအခုလက်ရှိထိုင်းနိုင်ငံမှာတင် जा နေတဲ့ဒီမြန်မာရွှေပြောင်းအလုသမားတွေရဲ့ကလေးငယ်တွေပေါ့နော်ပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းမှာရှင်းရိုင်းမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှင်ဒီပညာသင်နေတဲ့ထိုင်းကျောင်းမှာပညာသင်နေတဲ့မြန်မာကလေးတွေကိုဖမ်းဆီးပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပို့တယ်ပေါ့နော်အဲ့ဒီမှာအယောက်တရာကျော်လောက်စရင်ရှိနေတာပေါ့လေဒီထိုင်းအာဏာပိုင်တွေဘက်ကဘာကြောင့်ဒီရှင်းရိုင်းခိုင်းမှာကြမှာပေါ့နော်ဖြစ်ပွားရတယ်ပေါ့နော်သူတို့ဘာကြောင့်အဲ့လိုလုပ်ရတာလဲ
အခုကလေသူသတင်းမီဒီယာတွေကလည်းနည်းနည်းတော့နားလည်မှုနည်းနည်းလေးလွဲတဲ့ထင်တယ်အခုလိုမျိုးအဲ့ဒီဆက်ဖြစ်တာကကျွန်တော်တို့ချင်းရိုင်းခရိုင်မှာဖြစ်တာပေါ့ဗျာဒါဘန်ကောက်နဲ့နီနီပဲဗျာဒီအန်ထောင်ဆိုတဲ့ခရိုင်မှာဖြစ်တာဘန်ကောက်နဲ့နီးပါတယ်ဒါပေမဲ့အဲ့ချင်းရိုင်းကဘာလို့ပါလဲဆိုတော့သူဖမ်းပြီးတဲ့ဟိုအဲ့ကလေးတွေကိုဖမ်းပြီးတော့ကျွန်တော်တို့ချင်းရိုင်းကအဲ့ကလေးတွေကအဓိကချင်းရိုင်းခရိုင်တွေကပေါ့ဗျာမြန်မာပြည်နေဆက်ကနေပြီးတော့တောက်ခေါ်လာတဲ့ကလေးတွေဖြစ်နေတယ်ဒါကြောင့်မို့ကျွန်တော်ကချင်းရိုင်းခရိုင်ကိုပို့တာ။နောက်တစ်ခုကလည်းအဲ့ဒီချင်းရိုင်းမှာရှိတဲ့ကျွန်တော်တို့လူမျိုးဖောင်ဒေးရှင်းပေါ့ဗျာ။ Thai Foundation ဒီပညာရေး Foundation တခုကဒီကလေးတွေကိုမပို့ခင်ပါ။သူတို့ရဲ့ Foundation ကလက်ခံပြီးတော့ပညာသင်ကြားပေးမယ်ဆိုတော့ကံလန်းမှုတွေရှိတယ်။ဒါကြောင့်မို့သတင်းတွေမှာနည်းနည်းလေးဘယ်လိုပြောမလဲ။ဟိုဝေဝါးတော့တာပေါ့ဗျာ။အမှန်ဆိုဖြစ်တာချင်းရိုင်းမှာဖြစ်တာမဟုတ်ဘူး။အန်ထောင်ဆိုတဲ့ခရိုင်မှာဖြစ်တာပဲ။အဲ့126ရောက်ပါ။အဲ့ဒီမြန်မာတွေကြီးပဲမဟုတ်ဘူး။ကမ္ဘောဒီးယားကလေးလည်းနည်းနည်းပါတယ်လို့ကျွန်တော်တို့သိရတယ်ဟုတ်ကဲ့။
ဟုတ်ကဲ့ဘာကြောင့်အဲ့လိုဖြစ်သွားတယ်လို့ယူဆလဲ
ဒီကတော့ဟုတ်ကဲ့အဓိကတော့ကျွန်တော်သုံးသပ်တာကလာဒီပညာရေးကလေးတွေမြန်မာနိုင်ငံရွှေပြောင်းကလေးတွေကိုဖမ်းပြီးတော့ပြန်ပို့တယ်ဆိုတော့အဲ့ဒီတဲ့င်းရဲ့နောက်ဆက်တွဲကကျွန်တော်လေ့လာကြတာကောင်းပါတယ်ဥပမာဖြင့်အဲ့ဒီကျောင်းမှာကကျွန်တော်ထိုင်းစစ်စစ်ကလေးက9ယောက်ပဲရှိတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီထိုင်းကျောင်းတွေနဲ့ပတ်သက်လို့လေ့လာတယ်ထိုင်းကျောင်းတွေမှာတို့ဟိုမူလရန်ကျောင်းအလယ်ရန်ကျောင်းရပါတော့တတ်မှတ်ထားတယ်ကျွန်တော်ဆရာအကြီးအတွက်သမထားတဲ့ចောင်းသားဥယျာဉ်ပေါ်မှာမူတည်ပြီးတော့ထိုင်းဆိုးရွားကနေပြီးတော့ကျွန်တော်တို့ပညာရေးဘတ်ဂျက်ပေါ့ပညာရေးရံပုံငွေတွေချပေးတာရှိတယ်။ဆိုတော့အဲ့ဒီចောင်းက9ယောက်ပဲရှိတော့သူတို့ចောင်းကအပိတ်ခံရမယ့်အနေအထားမျိုးရှိတော့အဲ့မှာရှိတဲ့ចောင်းဆရာကြီးတွေကဒီရွာလူကြီးတွေနဲ့ညှိပြီးတော့မြန်မာပြည်နေဆက်ကနေပြီးတော့ကလေးတွေကိုတောက်ခေါ်လာတယ်ပေါ့။ဒါကသူတို့သတင်းစာတွေမှာလည်းဒါကြေကြေပြန့်ပြန့်ရေးထားတာရှိပါတယ်။ကျွန်တော်တို့မြင်တာကအကြောင်းမို့သူတို့ကအဲ့ဒီကိစ္စတွေကတစုံတရာလူကုန်ကူးမှုနဲ့ပါဆက်ဆက်တယ်ဆိုတဲ့ပုံစံမျိုးနဲ့ပြောဆိုတာရှိတယ်တရားစွဲတာမျိုးတွေရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ကလေးတွေကပေါ့ကြားနေပြီးတော့တစားခံပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်ကနားလဲတယ်ဒါကြောင့်မလို့လည်းတချို့ထိုင်းဖွဲ့စည်းတွေထိုင်းလူ့ကွေးကော်မရှင်ထိုင်းကျွန်တော်တို့ကလေးသူငယ်များနဲ့ပတ်သက်တဲ့ NGO တွေကအခုဒီထိုင်းဆိုရဒီဌာနဆိုင်ရာတရားစွဲထားတယ်ဆိုတော့တည်င်းနေရာစကျွန်တော်တို့ထွက်နေတာရှိတယ
်ဥပမာဆိုလို့ရှိရင်ဒီထိုင်းနိုင်ငံရဲ့မြောက်ပိုင်းပဲဖြစ်ဖြစ်တောင်ပိုင်းပဲဖြစ်ဖြစ်ပေါ့နော်ဒီထိုင်းနိုင်ငံတဝန်မြန်မာပြည်နယ်ဆက်တလျှောက်ပေါ့နော်။နောက်ဒါဥတုချစ်တို့နေတဲ့အပိုင်းနေမှာဆိုရင်လေဒီမြန်မာနိုင်ငံကလာတဲ့ကလေးတွေအတွက်ကိုကျောင်းနေပေါ့နော်။နောက်ပုဂ္ဂလိကကျောင်းနေလိုမျိုးဒီလိုမျိုးဖောင်ဒေးရှင်းနေအာကဖွင့်ပေးထားတဲ့ကျောင်းနေလည်းရှိတဲ့အခါကျအဲ့လိုကျောင်းနေကြတော့ဒီလိုမျိုးထိုင်းအာဏာပိုင်ဘက်ကဝင်ပြီးတော့ဖမ်းဆီးတာမျိုးခရီးပေးတာရောရှိလားရှင
့်။အဲ့ဒါကြောင့်မလို့ပေါ့ကျွန်တော်ကလေအဲ့ဒါကိုတချို့ကျွန်တော်တို့ကျောင်းသားမိဘတွေရောအဲ့ဒီအန်ထောင်မှာထိုင်းဆိုအကြောင်းဖြစ်တာတော့မှာပဲကျွန်တော်တို့မြန်မာရှိပြောင်းအလို့သမားကလေးနဲ့ကျွန်တော်တို့ဒီကမ္ဘောဒီးယားကလေးတွေကို126ခုဖမ်းပြီးတော့ ဟိုချင်းလိုက်နေစားကိုပို့တယ်တချို့59ယောက်ကိုပို့တယ်ဟိုဂျန်နဲ့ကျွန်တော်တို့68ယောက်ကတော့ဟိုဥစားကျွန်တော်တို့ဒီမိဘတွေလာခေါ်လို့ပြန်ပေးတယ်ဆိုတဲ့တဲ့င်းတွေထွက်တယ်ဒါကျွန်တော်တို့အဲ့လောက်အကြောင်းမလို့ကျွန်တော်ကစိုးရိမ်တယ်ကျွန်တော်တို့ကိုယ်တိုင်လည်းကိုကျွန်တော်ဖောင်ဒေးရှင်းနာမည်နဲ့ဖွင့်လာတဲ့ကျောင်းနဲ့ကျောင်းရှိတယ်အဲ့ဒီကျောင်းကျောင်းမှာကျောင်းသား800လောက်ရှိတယ်နောက်ကျွန်တော်တို့ကိုယ်တိုင်ကထိုင်းစွာကျောင်းတွေကိုပို့ထားတာပေါ့နော်ကျွန်တော်တို့ဖန်ခါခရိုင်ထဲမှာပဲကျွန်တော်တို့ထိုင်းစွာကျောင်း44ကျောင်းမှာကျွန်တော်တို့ပို့ထားတဲ့ကလေးက904ယောက်ရှိတယ်ဒါမူလတန်းကနေပြီးတော့ဟိုတက္ကသိုလ်ကောလိပ်ထိရောက်နေတဲ့ကလေးတွေပေါ့ဗျာဆိုတော့အခုအဲ့လိုမျိုးအန်ထုံမှာဖမ်းပြီးတော့ပြန်ပို့တဲ့ကိစ္စကကျွန်တော်တို့တွက်ကတကယ်ကိုကျွန်တော်တို့ဟိုတုံ့လှုပ်စီတယ်ပေါ့ဗျာတကယ်ကို short ရစီတယ်ဟာအဲ့ဒီပြည်နယ်မှာတော့မှအဲ့လိုတွေဖမ်းတာဘာဖြစ်လို့လဲပေါ့နော်ဒီအာဏာပိုင်တွေကသူတို့အစိုးရကတတ်မှတ်ထားတဲ့ဒီကျွန်တော်တို့ပညာရေးရနဲ့ပတ်သက်တဲ့ policy မူဝါဒတွေကိုမသိလို့လားဒါပေမဲ့တခြားဘာပြဿနာတွေကြောင်းဘလို့ဗန်ငါတို့ကလေးတွေကအဖမ်းခံတိရလဲဆိုတော့ခါပြီးတော်တော်လေးလာပါတယ်ကျွန်တော်ကိုယ်လည်းဟိုဘန်ကောက်မှာနေပြီးတော့ချို့လေးလာတဲ့လိုအပ်တဲ့အဖွဲ့အစည်းတွေရှင်းနေတွေကျွန်တော်တို့ဟိုတွေ့ပါတယ်သူတို့လည်းဟိုသူတို့တောင်းတဲ့အချက်လက်တွေကျွန်တော်တို့ပေးပါတယ်ဆိုတော့ကျွန်တော်တို့ကိုနိုင်ကလည်းပညာရေးလုပ်နေဆိုတော့ဒီအဲ့ဒီနောက်ဆက်တွဲကတခြားနိုင်ငံတခြားပြည်နယ်နဲ့တိုင်းမှာရှိတဲ့မြန်မာရှေ့ပြောင်းအလို့သမားကလေးတွေရဲ့အကြောင်းရောထိုင်းအကြောင်းတွေမှာတက်တဲ့မြန်မာကလေးတွေအတွက်ပါကျွန်တော်စိုးရိမ်တယ်ဥပမာဖြစ်မဲဆောက်လို့နေရမျိုးဆိုမြန်မာရှေ့ပြောင်းအဖွဲ့အစည်းတွေနဲ့ဖွဲ့ထားတာက54ကြောင်းဟုတ်664ကြောင်းရှိလို့ပြောတယ်ဒါပေမဲ့ဒါတော့မှတခြားထိုင်းကြောင်းတွေမှာလည်းကလေးတွေကတောင်းနေရှိပြီးတော့ကလေးတွေကတက်နေကြတယ်ဆိုတော့အဲ့ဒီကိစ္စကိုတခြားမလို့ထိုင်းသူကတော့ဘူဝါရကိုရှင်းရှင်းလင်းလင်းသူတို့ရဲ့ဌာနဆရာတွေသူတို့ရဲ့ဟိုလူထုတွေကိုသိဖို့လူတွေကျွန်တော်တို့ဖွဲ့စည်းတွေနေရာလဲအဲ့ကိစ္စကိုစနေနေ့ကြလေ့လာပြီးတော့လူအပ်တဲ့ဌာနဆရာတွေအစိုးရဖွဲ့တွေနဲ့ဒါကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ပူးပေါင်းဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကအမြဲတမ်းလှုပ်ဆောင်မှုတွေတော့လုပ်နေပါတယ်ဗျာဟုတ်ကဲ့
အခုလက်ရှိထိုင်းနိုင်ငံမှာဟိုရွှေပြောင်းလို့မြန်မာရွှေပြောင်းအလို့သမားတွေရဲ့ကလေးငယ်တွေဒီအားလုံးပေါ့မြန်မာကလေးငယ်တင်ကြားနေတာဟိုအရေးအတွက်ခံမှန်းကြည့်ဘလောက်လောက်ရှိနေလဲ
ဟိုတိတိကျကျပေါ့နော်တချို့ဌာနဆိုင်ရာအဖွဲ့အစည်းတွေကဒီသူရေသနာစာတမ်းတွေတော့ဒီကျောင်းသားဥယျာဉ်မလုပ်ထားပြိမဲ့ကျွန်တော်တို့ဒီအကုန်လုံးပေါ့နော်ပညာရေးလုပ်နေတဲ့အဖွဲ့အစည်းတွေတခါကြမှာကျွန်တော်တို့ conference လုပ်တယ်သူတို့ကကျွန်တော်တို့ဟိုဒီဒီတရင်ဌာနမျှဝေတယ်ဆိုတော့အ ਨੇ ဆုံးကကျွန်တော်တို့ထိုင်းမြန်မာစာသင်ကျောင်းတွေမှာတက်နေတဲ့ကလေးတွေကကျွန်တော်တို့တိုင်းနဲ့ရှိတယ်လို့ကျွန်တော်တို့ထိုင်းကျောင်းတွေမှာကျွန်တော်တို့သူငယ်တန်းနေပြီးတော့တက္ကသိုလ် college တက်နေတဲ့မြန်မာတွေကလည်းတိတ်နေချေလို့ပြောလို့ရတယ်ဒါကအ ਨੇ ဆုံးကကျွန်တော်တို့ចောင်းပဲကျွန်တော်တို့ចောင်းမှာလာတက်သွားတဲ့ register လုပ်သွားတဲ့ကလေးက9000ကျော်ရှိတယ်လို့ထိုင်းចောင်းမှာတက်သွားတဲ့ကလေးကလည်းတောင်းနေရှိရှိခဲ့ပြီးထွက်လိုက်ဝင်လိုက်တွေပေါ့နော်အဲ့ဒီဆိုတော့အဲ့လောက်ပဲကျွန်တော်တို့ကတော့ဟိုအကြမ်းပြင်းကျွန်တော်တို့ကတွက်လို့ရတယ်ဒါပေမဲ့အခုကျွန်တော်ရဲ့ပြဿနာကရွှေပြောင်းပညာရေးလုပ်နေရတဲ့ပြဿနာကအဓိကကအခုကကျွန်တော်တို့ရဲ့ဟိုမနိုင်ဝင်နေကျွန်တော်ထမ်းနေရတယ်ကျွန်တော်တို့အဖွဲ့အစည်းကြီးပဲမဟုတ်ဘူးကျွန်တော်တို့တွေ့ခဲ့တယ်ကျွန်တော်တို့လုပ်ဖို့ကံပဲအဖွဲ့အစည်းတိုင်းကမနိုင်ဝင်ထမ်းနေရတယ်ဘာလို့မနိုင်ဝင်လဲကျွန်တော်တို့2021မှာကျွန်တော်မြန်မာပြည်ထဲမှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်အာဏာသိမ်းမှုတွေဖြစ်တဲ့အချိန်မှာမြန်မာရှေ့ပြောင်းလို့တမားတွေကသူတို့ကလေးတွေပါခေါ်လာတယ်ခေါ်လာတဲ့အချိန်မှာကျွန်တော်တို့ခါတိုင်းကျွန်တော်တို့ကျောင်းမှာဥပမာဖြစ်ဟိုကျောင်းသားဥယျာတဝက်တို့မဟုတ်၃ပုံ၃စားလောက်အဲ့လိုမျိုးတက်သွားတဲ့ကျောင်းတွေမှာရှိတယ်ကျွန်တော်တို့ကျောင်းဆိုလို့ရှိရင်ဟိုပြီးခဲ့တဲ့အာဏာမသိခင်တုန်းက300ကျော်ရှိတဲ့ကျောင်းက900ကျော်ရှိနေတယ်
အဲ့တော့ဒီမြန်မာနိုင်ငံကရွှေပြောင်းကလေးငယ်တွေကဒီထိုင်းနိုင်ငံမှာသူတို့ပညာသင်ကြားတဲ့အခါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေပေါ့ကလေးတွေဘက်ကရောဘာလို့ဆိုတော့ထိုင်းဘာသာစကားကိုလည်းသူတို့မဖြစ်မနေသင်ရမယ့်အနေအထားလေးရှိမှာပဲပေါ့နော်အဲ့ဆိုတော့အဲ့ဒီသူတို့ဒီကလေးတွေအတွက်ပညာသင်ကြားနေတဲ့အခြေအနေလက်တွေ့မှာရောဘလို့ရှိလဲရှင
်ကျွန်တော်ဖွဲ့စည်းနေတာနှစ်ပိုင်းလုပ်တယ်ဆိုတော့တစ်ပိုင်းဒီကျွန်တော်တို့ကျောင်းမှာဗမာကလေးတွေကိုကျွန်တော်ဒီကျွန်တော်မြန်မာသင်ရောထိုင်းသင်ရောကျွန်တော်ကသင်ပေးတယ်ပေါ့နော်ကျွန်တော်အခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုအရင်တော့ပေါ့နော်မိဘတွေကဗမာပြည်လဲပြန်မယ်ဆိုတော့ကျွန်တော်တို့ဗမာပြည်ပြန်လို့ရအောင်ပြင်ဆင်ပေးတယ်ဒါပေမဲ့အရင်တည်းကကျွန်တော်တို့ကမိဘရင်းနဲ့ညီးပြီးတော့ထိုင်းပညာရေးကလည်းဗာပဲပြောပြောကျွန်တော်တို့မြန်မာနိုင်ငံပညာရေးထက်တော့အများကြီးဟိုလက်တွေ့အသုံးချနိုင်တယ်ထိုင်းဘာသာစကားကလည်းလက်တွေ့အသုံးချမယ်မြန်မာပြည်ထက်ပညာရေးစနစ်ကပိုကောင်းတယ်လို့ကျွန်တော်တို့ကိုယ်တိုင်တွက်ချင်ပြီးတော့ထိုင်းကျောင်းကိုပို့တာရှိတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ကျောင်းမှာနေပြီးတော့ကလေးတွေ3 4နှစ်နေပြီးတော့ထိုင်းဘာသာစကားကိုကျွန်ကျွန်ချင်းတက်ပြီဆိုတော့ကျွန်တော်ထိုင်းကျောင်းကိုကျွန်တော်ပို့တာပို့တဲ့အစီအစဉ်ရှိတယ်အဲ့ဒါကကျွန်တော်တို့ရှိရကျွန်တော်ရှိမှာ9တန်း6တန်းနေပြီလို့ရှိရင်ဟိုဘက်ကမှသွားပြီးတော့9တန်း8တန်း9တန်းကျွန်တော်အဲ့လိုမျိုးပို့ပေးတာရှိတယ်ဒါကြောင့်မလို့ဟိုတခြားပေါ့နော်အခက်ခဲရတော့အစောပိုင်းကျွန်တော်ပို့ကစားမှာတော့အခက်ခဲတော့ရှိတာပေါ့ကလေးတွေကဘာသာစကားမတတ်တာတို့ဟိုကလေးတွေကိုနှိမ့်ချဆက်ဆံခံရတာမျိုးတွေဆိုးရိမ်တာတို့တော့ရှိတယ်တကယ်လို့ကျွန်တော်တို့ပို့လိုက်တဲ့15နဲ့16နှစ်ကာလပြောမှာတော့ ไอ้ปฏิณาเนี่ยเราจีบมาไม่ใช่หูกะเลด้วยก็เราได้ปฏิณาไม่ใช่หรอกตรุกะเลเงเลปฏิณาไม่ใช่นี่เว้ยตรุสาติยินเนี่ยเว้ยตรุตรุโหตัดตัวดาบ่เนเน3เนี่ยด้วยไอ้จีได้กะเลดิบ่อะคือเลยอะแทนจองตาเลดิจ้ะเราเนเนอะแค่แค่ใช่ดิ
အဲ့တော့ရလက်တရားကိုဘယ်လိုရှိလဲရှင်အခုဆိုရင်ပေါ့ session နှစ်လောက်တောင်ကြာလာပြီဆိုတဲ့ခါကျတော့ဒီတိုင်းကြောင်းတွေဖြစ်ဖြစ်ဒီဗမာကြောင်းနေရာနေပြီးတော့ဒီပညာတွေတင်လာတဲ့ကလေးတွေအခုနောက်ဆုံးရလက်ကောင်ဘယ်လိုအခြေအနေရှိလဲ
ရလက်နဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ပြီးခဲ့တဲ့လတုန်းကကျွန်တော်တို့ပြီးခဲ့တဲ့လဒီလထဲမှာပေါ့ဒီလထဲမှာ3ရက်နေရကျွန်တော်တို့အထက်တန်းကြောင်းဖွင့်ဝယ်ရှိတယ်အထက်တန်းကြောင်းပေါ်တော့ဒါဂျပန်တန်ယုံနေနဲ့လာလှူတယ်အဲ့ဒီအချိန်မှာကျွန်တော်တို့အစောရလက်နဲ့ပတ်သက်တော့တို့ပူတည်ထားတော့တို့ NHK ပေါ့မြန်မာဟိုဂျပန်နိုင်ငံရဲ့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့ဒီတကယ်ဟိုသတင်းမီဒီယာပေါ့နော်နိုင်ငံကသတင်းမီဒီယာဌာနတွေပါခေါ်လာတယ်။နောက်ပြီးတော့ကျွန်တော်တို့ Netflix ပေါ့ဗျာဒါတကယ်ရုပ်ရှင်အဲ့ဒါလည်းကျွန်တော်တို့9မိနစ်ပညာရေးနဲ့ပတ်သက်ပြီးတော့လာရိုက်တယ်ရှိတော့အစောပြောတဲ့သူတို့ကဒီကျွန်တော်တို့ရဲ့ရလက်ကိုပူတည်ထားတယ်ဆိုတော့သူတို့အနေနဲ့ကျွန်တော်တို့ကျောင်းကိုတက်ပြီးတော့ကျွန်တော်တို့ကျောင်းကိုပဲဖြစ်ဖြစ်ကျွန်တော်တို့ကနေတဆင့်ထိုင်းကျောင်းကိုတက်ပြီးတော့ကလေးတွေထိုင်းနိုင်ငံထဲမှာအလုတ်ရနေတယ်ဘာအလုတ်တွေလုပ်နေလဲဆိုတော့လာအင်တာဗျူးတယ်သူတို့ဘဝအရင်အချင်းနဲ့လက်ရှိရှင်နေကျွန်တော်တို့ရှိမှာရှင်းရင်ပြောမယ်ဆိုကျွန်တော်တို့ကျောင်းသားဟောင်းတွေဒီပင်လယ်နားလည်းပြီးတော့ဟိုကျန်ငါးဝင်းဟိုတယ်ကြီးမှာတကယ်ဟို executive shop ဖြစ်နေတာတို့ manager တွေဖြစ်နေတာတို့ 7-11 မှာငွေကြေးတွေဖြစ်နေတာတို့ဥမာတချို့ site တွေမှာဒါကအခြေခံလေးတွေပေါ့ဒါတွေကတော့ကျွန်တော်မြင်တာထင်တာလေတက္ကသိုလ်တွေဟို sorry hotel နဲ့ခီးသွားလာရေးဒီမှာ manager တွေစပွဲထူးမှန်းအဲ့ဒါမျိုးတွေလည်းအများကြီးရှိတယ်လို့ကျွန်တော်အဖွဲ့အစည်းမှာပြန်လုပ်ပြီးတော့ဘာသာပြန်တဲ့လူတွေလည်းရှိတယ်ဥမာဖြစ် time လုပ်ငန်းတွေမှာလည်းဘာသာပြန်တဲ့လုပ်ငန်းတွေလုပ်နေတဲ့ကျွန်တော်တို့ကျောင်းသားတွေရှိတယ်ဒါကတော့ကျွန်တော်တို့မြင်တာထင်တဲ့ကိစ္စပဲ
အဲ့တော့ထိုင်းနိုင်ငံမှာလည်းသူ့နိုင်ငံရဲ့ဒီပညာရေးမူဝါဒကလည်းရှိထားပြီးသားဆိုတော့အခုဒီလိုမြန်မာနိုင်ငံကတိုင်းနဲ့ချီရှိလာတဲ့ဒီရွှေပြောင်းကလေးငယ်တွေရဲ့ပညာသင်ကြားရေးနဲ့ပတ်သက်ပြီးသူတို့ရဲ့ရှင်းရှင်းလင်းလင်းပေါ့နော်မူဝါဒမျိုးရှိလာရှင
်ပြောရတယ်သူတို့လုံးဝရှင်းရှင်းလင်းလင်းပြတ်ထန်ပြီးတဲ့ဟာရှိတယ်အဲ့ဒါက2005ခုနှစ်တုန်းကပြတ်ထန်ခဲ့တဲ့ကျွန်တော်တို့အစောပြောတဲ့education for all ဆိုတဲ့ policy ရှိတယ်အဲ့ဒါဒီကျွန်တော်တို့ဒီထိုင်းနိုင်ငံမှာရှိနေတဲ့မိသည့်နိုင်ငံသားမဆိုဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံရဲ့ကလေးတွေဒန်းတူအခွင့်အရေးရှိတယ်ထိုင်းစုကကျောင်းတွေမှာပညာသင်ခွင့်ရှိတယ်ဆိုတဲ့မူဝါဒရှင်းရှင်းလင်းလင်းရှိတယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့မူဝါဒဆပြတဲ့အချိန်မှာရောကျွန်တော်တို့ပြတ်ထန်တဲ့အချိန်မှာပေါ့နော်ကျွန်တော်အဖွဲ့အစည်းနေတဲ့နိုင်ငံတကာအဖွဲ့အစည်းပေါ့ဒီ plan international တို့ save the children တို့ကျွန်တော်တို့ပေါင်းပြီးတော့အဲ့ဒီ campaign တွေကျွန်တော်လုပ်ခဲ့ဘူးလေဆိုလိုချင်တာကသူတို့ရဲ့ policy ကိုမူဝါဒကိုသူတို့လူမျိုးတွေသိအောင်အစပိုင်းကမသိသေးဘူးကျောင်းတွေကိုယ်တိုင်မသိဘူးကျွန်တော်တို့ကလေးလက်မခံတာလို့ရှိတယ်အဲ့လိုမျိုးတွေကျွန်တော်တို့လုပ်ပေးခဲ့တာရှိတယ်ဆိုတော့အခုကကျွန်တော်တို့ကိုယ်တိုင်လည်း session နဲ့ကျွန်တော်ကျောင်းခွင့်ခဲ့လို့ပဲဒီဘက်ကရှိတဲ့ကျွန်တော်တို့တောင်ပိုင်းမှာရှိတဲ့ဖိုင်းအာနာပိုင်းတွေလူပုဂ္ဂိုလ်တွေကသိလို့ကျွန်တော်တို့ကျောင်းတွေပြဿနာမရှိဘူးလို့ကျွန်တော်နားလဲတာဟုတ်ပို့အရေးကြီးတာကျွန်တော်ကတစ်ချိန်တည်းမှာပြောတော့အဲ့တော့ဆက်ဆက်ပြီးတော့ကျွန်တော်ကပြောချင်တာကကိုအစိုးရလို့ပြောနေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအစိုးရတွေပေါ့ဗျာဒါကိုကျွန်တော်တို့ထဲထဲဝင်စနစ်တကျဆောင်ရွက်တင်တယ်ထိုင်းအစိုးရနဲ့ကျွန်တော်ဆေးရဆောင်ရွက်တင်တယ်သူတို့ဘက်ကတော့ policy ရှိတယ်အဲ့တော့ကျွန်တော်တို့ဘက်ကဘာတွေဖြစ်စီတင်တယ်ဘာတွေလုပ်နေတယ်အဖြစ်လို့ဆိုတော့ရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့ပညာရေးကကျွန်တော်အမျိုးသားရေးတာဝန်တရားလို့ဖြစ်နေတယ်ဒီကလေးတွေပညာတတ်မှဒီကလေးတွေတစ်ချိန်ချင်းမှာပမာပြူပြန်မှဒီကလေးတွေကဒါနဲ့အတွေ့အကြုံနည်းပညာတွေရမှကျွန်တော်မြန်မာပြည်ပြန်တဲ့အချိန်မှာတို့အဆင်ပြေဖြစ်မယ်မြန်မာပြည်ရဲ့ဖွံ့ဖြိုးလုပ်ငန်းတွေကိုဝင်ရောက်ကူညီနိုင်မယ်ဆောင်ရွက်နိုင်ဒါကြောင့်မလို့ဒီအချိန်မှာထိုင်းအစိုးရရဲ့ policy တွေရှိတာကတော့ရှိပြီးသားပဲဖြစ်တယ်ပို့ပြီးတော့ရေးကြည့်တာကကိုအစိုးရလို့ပြောနေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအစိုးရတွေကပညာရေးကိုထဲထဲမှုထိုင်းအစိုးရနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ပြောနေတယ်ပြောချင်တယ်
မြန်မာဒီမိုကရေစီရဆွေးနွေးကစီစဉ်ကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မတိကြမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ကျက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကို ဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာနဲ့ခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇူလိုင်လ31ရက်နေ့တင်းလာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်သူမြို့တော် Washington DC ကနေပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျဲမှတ်စုမြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတည်တည်တက်ဆက်ပြီးသွားမှာဖြစ်ပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်အောင်ပါဆရာနာတင်ပြီးတဲ့နောက်ပိုင်းစစ်ကောင်စီကနေပြီးတော့မတရားဖမ်းဆီးထောင်ချခံရတာတွေနောက်ဖမ်းဆီးခံထားတဲ့နိုင်ငံကြီးအသားတွေကိုတရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေတင်းတဲ့တနည်းပို့ပြီးတော့တိုးပြီးတော့လှုပ်လာနေတယ်လို့ဆိုပါတယ်ဒီလိုလူရတွေကိုအဆုံးသတ်စေဖို့ဘယ်လိုမျိုးထိရောက်တဲ့အရေးယူအဖြစ်ပေးမှုတွေလုပ်သင့်ပါလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာတင်ဆက်ပေးထားပါတယ်ခင်ဗျာနားဆင်ကြည့်ပ
ါအားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမတရားဖမ်းဆီးထောင်ချခံရမှုတရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေအဆုံးသတ်စီဖို့ဘယ်လိုလှုံ့ဆော်သင့်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါနိုင်ငံရေးအကျဉ်းသားတွေထောင်ပြောင်းစဉ်လမ်းမှာပြစ်ဒဏ်ရှင်ခံရတဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့ဇူလိုင်လဆန်းမှာထွက်ပေါ်ခဲ့ပါတယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသမဂ္ဂအဖွဲ့ချုပ်ပဲခူးတိုင်းဒုတိယဥက္ကဋ္ဌကိုခန့်လင်းနိုင်အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုဒါယူအကျဉ်းထောင်ကရွှေပြောင်းစဉ်ဂျွန်လ29ရက်နေ့မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုနဲ့တည်ဆုံးခဲ့တယ်ဆိုတဲ့သတင်းကိုဇူလိုင်9ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်မြန်မာနိုင်ငံကလည်းဒါယူထောင်တွင်မှစစ်ကောင်စီလူသားပွဲများဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုဇူလိုင်10ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်အဲ့ဒီဆောင်းပါးမှာကိုခန့်လင်းနိုင်ကိုပြည့်ဖြူအောင်ခေါ်ကိုပြည့်ကိုစင်မြင့်ထွန်းခေါ်ရာလီနဲ့ကိုအောင်မျိုးသူတို့တည်ဆုံးတာကိုအတည်ပြုနိုင်တယ်သူတို့ဂျွန်29ရက်နေ့ကတည်ဆုံသွားကြောင်းစာကိုဇူလိုင်9ရက်နေ့မှာမိသားစုတွေထံကိုထောင်ကအကြောင်းကြားစာပေးပို့တယ်။စာမှာဒိုက်ဦးထောင်ဦးစည်းအရာရှိဦးကျော်စရာကလက်မှတ်ရေးထိုးထားတယ်။ဘာကြောင့်တည်ဆုံရတယ်ဆိုတဲ့အကြောင်းပြချက်မှာတော့ထောင်ပြောင်းစဉ်လမ်းမှာကားမောက်တယ်။ကားမောက်တဲ့အခါထွက်ပြေးဖို့ကြိုးစားလို့6လမ်းပြစ်ခတ်ရမှာတည်ဆုံခြင်းဖြစ်တယ်လို့ထောင်ကမိသားစုတွေထံပေးပို့တဲ့စာမှာဖော်ပြထားတယ်လို့မြန်မာနောင်ရဲ့ဆောင်းပါးမှာရေးသားထားပါတယ်။ထောင်ပြောင်းရင်ခြေချင်းကနှစ်ယောက်ကိုတကွင်းခတ်တာမှုထွက်ပြေးဖို့မလွယ်ကူလှဘူးလို့ထောင်ပြောင်းအတွေ့အကြုံရှိတဲ့နိုင်ငံရေးအကျဉ်းသားတဦးရဲ့ပြောကြားချက်ကိုလည်းမြန်မာနောင်ဆောင်ပါးမှာဖော်ပြထားပြီးဒါဟာထွက်ပြေးတဲ့အကြောင်းပြပြီးအပြတ်ချင်းတဲ့လုံရလို့မှတ်ချက်ပေးပါတယ်
။ VOA ကလည်း88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းပြီး NLD လွှတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော့နိုင်ငံရေးတက်ကြွလှရသူကိုလှမျိုးအောင်နဲ့ကိုသူရစော်တို့ကိုစစ်ကောင်စီကကျိုးပေးကွမျက်ခဲတာတနစ်ပြည့်တဲ့ဇူလိုင်လ23ရက်နေ့မှာကွမျက်မှုတနစ်ပြည့်ချိန်ထောင်တွင်းတပ်ဖြတ်မှုတွေပိုများဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲဒီသတင်းမှာဒိုက်ဦးထောင်ကနေထောင်ပြောင်းစဉ်လမ်းမှာပြစ်ဒဏ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား၄ဦးအပြင်မြင်းချံထောင်မှာလည်းနိုင်ငံရေးအကျဉ်းသားဦးစိန်ဝင်းကိုထောင်ပြင်ခေါ်ထုတ်စစ်ဆေးပြီးပြန်ရောက်လာတဲ့အခါစစ်ကြောရေးမှရတဲ့ဒဏ်ရာဒဏ်ချက်တွေနဲ့တေဆုံးခဲ့ရတယ်လို့တာယာဝတီထောင်မှာလည်းနိုင်ငံရေးအကျဉ်းသားတဦးဟာအပြင်ခေါ်ထုတ်စစ်ဆေးစဉ်တေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကကိုကြီးဆောင်ဆောင်ရေးအသင်း AAPP ကိုကိုးကားပြီးဖော်ပြထားပါတယ်။ဒါအပြင်အဆိုတော်လီလီနိုင်ကျော်ကိုလောက်ချံတက်ဖြတ်မှုတန်တရားနဲ့ဖမ်းဆီးခြင်းခံထားရသူကိုကောင်းစော်ဟိန်းနဲ့ကိုကျော်သူရတို့ကိုလည်းဇူလိုင်လ6ရက်နေ့ကလုံခြုံရေးတပ်ဖွဲ့တွေကိုတွန်းထိုးပြီးထွက်ပြေးဖို့ကြိုးစားတဲ့အတွက်ရန်ကုန်မြို့တနေရာမှာပြစ်ဒဏ်ခဲ့ရတယ်လို့စစ်ကောင်စီကမီဒီယာတွေကိုပြောကြားခဲ့ပါတယ်
။ဒီလိုဖြစ်စဉ်တွေနဲ့ပတ်သက်လို့ AABP တာဝန်ရှိသူတဦးကတော့ပိုပြီးဆိုးလာတာကလည်းဒါရှင်းပါတယ်။စီအိုစုကသူတို့ရဲ့ကဏ္ဍပေါင်းစုံမှာရှုံးနိမ့်နေတဲ့ရှုံးနိမ့်မှုကိုလက်မခံနိုင်ဘဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံစံမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်မယ်။မတရားတပ်ဖြတ်ထားတွေထောင်မတရားပြောင်းတာတွေသူတို့လုပ်လို့ရတဲ့ညှဉ်းပန်းနှိပ်စက်မှုပေါင်းမျိုးစုံနဲ့ကျူးလွန်ကြတာဖြစ်တယ်။တေးကြပေါ့ဒါကဘယ်ခေတ်ဘယ်ကာလနဲ့မှမတူတဲ့ခေတ်အခြေအနေကိုရောက်နေတာပါလို့ VOE ကပြောကြားခဲ့ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့တပ်ဖြတ်မှုကြောင့်တေဆုံးသူ3800ကျော်နဲ့ဖမ်းဆီးထိန်းသိမ်းထောင်ချခံထားရသူပေါင်း2000နီးပါးရှိတယ်လို့ AAPP ကထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကလည်း
စစ်ကောင်စီရဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်အာနာရှစ်စနစ်ဆက်ဆက်မှာငငယ်ချင်းသားတွေကိုအညှို့တကြီးနဲ့နှိပ်စက်တာတွေတပ်ဖြတ်တာရှိခဲ့ပါတယ်အခုနောက်ပိုင်းမှာထူးခြားချက်ကတော့ထောင်ပြောင်းနေဆိုပြီးတော့လှုပ်ဆောင်နေအဲ့ဒီအရာမှာထွက်ပြေးရဆိုတဲ့အကြောင်းပြချက်နဲ့တပ်ဖြတ်တာဒါကပြောမယ်ဆိုရင်တော့ဒီတပ်ဖြတ်မှုတွေဖန်တီးပြီးတော့ အမှုစဉ်ပြီးလှုပ်ဆောင်တဲ့အချက်တွေပဲဖြစ်တယ်ဆိုတဲ့သက်သေတွေရရှိပါတယ်ဘလို့မှထပ်ပြင်းမှုမလုပ်နိုင်တဲ့အနေအထားမျိုးမှာဒါကိုအကြောင်းပြပြီးတပ်ဖြတ်မှုကလင်းလေလှည့်စားသောနောက်ထပ်နိုင်ငံရေးကျင်းသားပေါ်မှာအကြမ်းမှုလူတက်မှုပဲဖြစ်ပါတယ်ဒါတွေကိုကျွန်တော်တို့ဖော်ထုတ်ဖို့လိုအပ်မယ်ဒါတွေမဖော်ထုတ်နိုင်မှုဆိုရင်နောက်ထပ်ဒါတွေဆက်ပြီးဖြစ်သွားမှာပါပဲဖော်ထုတ်ရင တက်ဖြတ်မှုရက်ဆက်ယုံမှစွာဖြင့်ကြံစီမှုဒါရီနဲ့တရားဆွဲဆိုပြီးတရားဥပဒေရဲ့စီရင်မှုခံမှုအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ပါတယ်
ဒါကြောင့်လည်းမြန်မာနိုင်ငံအတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေဥပဒေမဲ့တရားလွတ်လွတ်တပ်ဖြတ်မှုတွေဇက်တိုက်လုပ်နေတဲ့စစ်ကောင်စီကိုအပြစ်ပြစ်ဆိုင်ရာရာဇဝတ်ခုံရုံး ICC မှာစစ်ဆေးအရေးယူဖို့ဇူလိုင်လ6ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဖာမှာလုပ်တဲ့လူအခွင့်အရေးကောင်စီရဲ့53ကြိမ်မြောက်အစည်းအဝေးမှာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးဗိုလ်ကာထက်ကပြောကြားခဲ့တာတွေ့ရပါတယ်စစ်ကောင်စီကတော့ထုံးစံအတိုင်းလူအခွင့်အရေးမဟာမင်းကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအရေးဟာပြည်တွင်းရေးတက်တတာဖြစ်ကြောင်းနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်ခြင်းမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်
။အခုလိုနိုင်ငံရေးအကျဉ်းသားတွေညှဉ်းပန်းနှိပ်စက်တပ်ဖြတ်ခြင်းခံနေရတာနဲ့ပတ်သက်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့မတရားဖမ်းဆီးထောင်ချတာတွေစိတ်မထင်ရင်မထင်သလိုညှဉ်းပန်းနှိပ်စက်တပ်ဖြတ်နေတာတွေဟာဆက်အာဏာရှင်စနစ်ရှိနေသရွေ့တော့ကြုံနေကြရမှာပဲ။ပပျောက်သွားဖို့မမြင်ပါဘူးစစ်ဘုံချုပ်တွေအခုလိုရရက်ဆက်ဆက်စိတ်ထင်တိုင်းကျဲနေတာဟာအတိတ်ကသူတို့လုပ်ရတွေအတွက်အပြစ်ပေးအရေးယူခြင်းမခံခဲ့ကြရလို့ပါပဲနိုင်ငံရှိရေးကြည့်ကြရမယ်အမျိုးသားပြန်လည်ရင်ကြားစီရည်အဲ့ဒါတွေကြောင့်စစ်ဘုံချုပ်တွေရဲ့တပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်ခဲ့တဲ့လုပ်ရတွေဟာအရေးယူအပြစ်ပေးခြင်းမခံခဲ့ကြရပဲပြည်တံတွေကနေကင်းလွတ်နေခဲ့ကြပါတယ်ဒါကြောင့်လဲစစ်ဘုံချုပ်တွေဟာပိုအတင့်ရဲလာကြတယ်ဒါကြောင့်ဒီဒီကြိမ်မှာတော့ transitional justice လို့ခေါ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုကိုမဖြစ်မနေလုပ်ကြရပါမယ်။ဘယ်လိုနည်းနဲ့မှစစ်ဘုတ်ချုပ်တွေကိုပြည်တံတွေကနေကင်းလွတ်ခွင့်မပေးသင့်တော့ပါဘူးလို့သဘောထားမှတ်ချက်ပေးပါတယ်ခင်ဗျာ
။ဆမရှင်ပြည်သူ့နိုင်ငံရဲ့ကမ္ဘာမြောင်းဝမီဒီယာမြင်ကွင်းကိုနားဆင်ကြရတာပါ။နောက်ထပ်အပတ်စဉ်စီစဉ်တစ်ခုတင်ဆက်ပေးပါမယ်။ISP ရဲ့ Cyclone Mukha အလွန်ကယ်ဆယ်ရေးနဲ့ပြန်လည်နယ်လန်ထမှုအကြောင်းအရာဒီဒေကာကောင်းလုပ်ချက်တချို့ကိုဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအချက်လက်အခြေပြုပိုင်းခြားဖော်ပြထားတာဖြစ်ပါတယ်ခင်ဗျာရှုစားကြည့်ပ
ါအခုတစ်ပတ်မှာတော့ISB ကပြင်ရောင်းဝအဖွဲ့ဝင်တွေစီနှစ်ပတ်တစ်ချိန်ပို့ပေးနေတဲ့ insight email မှာပါတဲ့ cyclone mocha အလွန်ကယ်ဆယ်ရေးနဲ့ပြန်လည်နယ်လန်ထမှုအကြောင်းအရာတွေကကောက်နှုတ်ချက်တချို့ကိုတင်ပြပါမယ် cyclone မုန်တိုင်း mocha အလွန်ပြန်လည်ထူထောင်ရေးအကူအညီတွေနှောင့်နှေးနေစေပါပဲမြန်မာနိုင်ငံကို mocha cyclone မုန်တိုင်းဝင်ခဲ့တာနှစ်လကျော်ကြာခဲ့ပါပြီမုန်တိုင်းကြောင့်လူ145ဦးသေဆုံးခဲ့တယ်လို့ကျပ်ဘီလီယံ500ကျော်လောက်ပျက်စီးခဲ့တယ်လို့စစ်ကောင်စီကပြောထားပါတယ်ဒါပေမဲ့မောခါကြောင့်ထိခိုက်သူ 1.6 သန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ပြန်လည်ထူထောင်ရေးအတွက်အမေရိကန်ဒေါ်လာ333သန်းလိုမယ်လို့လည်းပြောထားပါတယ်။အခုထိတော့အမေရိကန်ဒေါ်လာ22သန်းပဲရပါသေးတယ်။ပြန်လည်ထူထောင်ရေးအတွက်ရန်မုံငွေအရနည်းနေတယ်လို့မြေပြင်မှာလည်းဝမ်းနည်းဝယ်ရာတွေဖြစ်နေပါတယ်။မြေပြင်သတင်းတွေအရလည်းမောခါအလွန်ကယ်ဆယ်မှုအကူအညီရသူတဲပါနေပါတယ်။အရေးအတွက်အားဖြင့်20ရာခိုင်နှုန်းလောက်ပဲကယ်ဆယ်မှုအကူအညီရတယ်လို့ဆိုကြပါတယ်။ရခိုင်တပ်တော် AA ရဲ့ထုတ်ပြန်မှုအရဆိုရခိုင်ပြည်သူ85ရာခိုင်နှုန်းလောက်ပဲအမိုးကောင်ပြန်ရောက်ပါသေးတယ်။ဒီနေရာမှာစစ်ကောင်စီရဲ့အဟန်တားတွေကြောင့်လည်းအခက်ကြုံနေကြရတာတွေရှိပါတယ်။ပုံတိုင်းတဲ့ဒေသတွေစီခရီးသွားခွင့်တည်ယူပို့ဆောင်ရေးနဲ့ပ ဖြန့်ဖြူးရေးဆိုင်ရာဆုံးဖြတ်ချက်တွေကိုစစ်ကောင်စီကဆိုင်းငံ့ထားတဲ့ဖြစ်ပါတယ်။အကူအညီအမှန်တကယ်လိုအပ်နေသူတွေစီဖြန့်ဖြူးခွင့်ပေးဖို့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။မောခာမုံတိုင်းတင်ဒေသတွေစီအကူအညီနောင်နှေးမှုမှာစီမံခန့်ခွဲမှုပြဿနာတွေကိုလည်းကြားနေရပါတယ်။စစ်ကောင်စီကနိုင်ငံတကာအကူအညီတွေကိုမုံတိုင်းတန်တဲ့ဒေသတွေစီတိုက်ရိုက်မပိုခိုင်းပါဘူး။ပေးလာတဲ့အကူအညီတွေကိုလေရင်တမောတွေရာတစ်ဆင့်ရန်ကုန်မြို့စီအရင်ပို့ခိုင်းပါတယ်။ပြီးတော့မှသူတို့ရဲ့အစီအစဉ်နဲ့မှုန်တိုင်းနိုင်ငံဒေသတွေစီကိုပြန်တည်ကြပါတယ်။စစ်ကောင်စီရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုစင်တာ DMC ကပေါင်းစပ်ညှိနှိုင်းဆောင်ရွက်ပေးနေပေမဲ့စီမံခန့်ခွဲမှုပြဿနာတွေကရှိနေပါတယ်။ဒီပြဿနာတွေဟာစစ်ကောင်စီရဲ့လုံခြုံရေးစဉ်စားချက်လွန်ကဲမှုတွေကြောင့်လည်းဖြစ်နိုင်ပါတယ်။မိုးခါမှုန်တိုင်းနိုင်ငံဒေသတွေအတွက်ပြန်လည်ထူထောင်ရေးကကြံ့ကြာနိုင်ခြင်းရှိပါတယ်စစ်ကောင်စီရတဲ့ပြည်တွင်းအကူအညီကအမေရိကန်ဒေါ်လာ19သန်းဝန်းကျင်ပဲရှိပါသေးတယ်ကုလသမဂ္ဂကပြောထားတဲ့အမေရိကန်ဒေါ်လာတန်330ကျော်နဲ့ရှင်ရင်စင်ပစက်နှံပတ်တလောက်ပဲရှိအောင်ပါပြည်တွင်းအကူအညီတသက်နဲ့ဆိုရင်ပြန်လည်ထူထောင်ရေးမပြောနဲ့ကယ်ဆယ်ရေးတောင်ခက်ခဲနိုင်ပါတယ်စီမံခန့်ခွဲမှုပြဿနာတွေနဲ့အခုတိုင်းဆက်သွားနေရင်ပြန်လည်ထူထောင်ရေးကကြံ့ကြာပြီးထီရောက်မှုမရှိတာတွေဆက်ဖြစ်နေနိုင်ပါတယ
်အခုတော့မြန်မာပြည်မှာဗီဇာများအစီအစဉ်လှည့်ကျလာပါပြီပြည်သူတွေရဲ့ရင်ဖွင့်လာတွေအကြံပြုလှတွေကိုမိုင်းတန်နာကျော်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဗီဒီယို Facebook တို့ Radio တို့ BSN တို့တမျိုးမျိုးနဲ့နေ့စဉ်နားတော်ရအစဉ်ဖြစ်ပါတယ် VOA TVV မျက်စိမတို့ဟာကျွန်တော်ဘဝရဲ့အဖော်မှန်ပါဗျာပြောရမယ်ဆိုရင် Radio ဆုပ်လေးနဲ့ VOA ကို65-66လောက်ထဲကနားဆင်လာခဲ့တာပါတဲ့ဟုတ်ကဲ့နှစ်ပေါင်းများစွာနားဆင်လာတဲ့တော်ရရှင်ခုလေနောက်ဆုံးပေါ်နီးပညာကိုတုံးပြီးတော့ Facebook မှာစာလာရေးလာပါတယ်နောက်ထပ်တော်ရရှင်ကတော့အရင်တစ်ပတ်ကပဲအီးမေးလ်နှစ်ခါရေးပို့လာသေးတဲ့ဘာကြီးအေးပါဒီတစ်ခါတော့သူက
မင်္ဂလာပါ VOA ရေးအရင်တစ်ပတ်ကကျွန်တော်စာနဲ့ဆောင်ကြောင်းလုံများသွားတယ်ဆိုလို့အထူးပဲတောင်းပန်ပါရစေခင်ဗျာဖြစ်စဉ်ကဒီလိုပါပထမစာနဲ့တူမပို့လဲရတဲ့စာချမ်းတွေရေးခဲ့ပါလေအဲ့ဒီစာချမ်းတွေ delete လုပ်ရင်ပထမစာပါပါသွားတယ်ထင်ပြီးတော့အီးမေးလ်နဲ့ပို့လိုက်တာကြောင့်နှစ်ခါပို့သလိုဖြစ်သွားတာပါနေ့စဉ်သတင်းလောဖတ်ရှုလို့ရနေပါပြီကျေးဇူးပါဒီနေ့ VOA app ကဖတ်ရတာပို့ပြီးတော့အဆင်ပြေသလိုပါပဲခင်ဗျစလုံးကြီးကြီးဖောင့်ကြီးကြီးနဲ့မို့ပါဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းကြပါစေ
ဟုတ်ကဲ့ပါ VOA app ကိုကြည့်ရတာအဆင်ပြေတယ်ဆိုလို့ဝမ်းသာပါတယ်နော် VOA app မရှိသေးတဲ့တော်ရရှင်တွေလည်း VOA app ကို download လုပ်ထားဖို့မှာချင်ပါတယ်နောက် Facebook တို့ YouTube တို့မှာ VOA ထုတ်လွှင့်မှုတွေကိုကြည့်ရှုတာအဆင်မပြေဖြစ်တဲ့အခါမျိုးမှာ VOA app ကနေပြီးသတင်းတွေကိုဖတ်နိုင်အချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်အခုဆက်ပြီးတော့စစ်အာဏာသိမ်းမြန်မာနိုင်ငံမှာပညာရေးနဲ့ပတ်သက်လို့စိတ်ပူပန်ပြီးတော့ရေးလာကြတဲ့စာတွေကိုဝေမျှပေးကြပါမယ်။ဒီလိုမျိုးပညာရေးနဲ့ဆိုင်တဲ့စာတွေမပြောခင်တော့အเจ้าမှာကတိကောင်ဖြစ်ရပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်။ View Wine of the Wine တို့တွေကိုစိတ်နှစ်ပါရှင်လန်းချမ်းမြေ့ကြပါစေလို့ယောနသန်ဇင်ယောဆိုတဲ့သရရှင်ကအရင်နှုတ်ခွန်းဆက်လာတာပါ
။မင်္ဂလာပါ VOA ။ကျွန်တော်က Grade 12ကျောင်းသားတယောက်ပါ။စစ်တလောက်ကကျောင်းတွေမှာကျောင်းတက်နေရတဲ့ကျွန်တော်တို့မှာအရာရာဟာအာဏာရှင်ဆန်နေတယ်လို့ပဲထင်မိပါတယ်အခုရက်ထဲကျောင်းတွေမှာကျောင်းကောင်စီဆိုပြီးဖွဲ့ကြပါတယ်ကျောင်းကောင်စီတချင်းဆိုရတဲ့အထက်မှာကျောင်းသွင်းဒီမိုကရေစီထူထောင်မိတယ်ဗျာအာဏာရှင်တွေအုပ်ချုပ်နေတဲ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဆိုပြီးအော်နေရတာလူကြောင်ရှက်စရာကြီးမြန်မာပြည်ကြီးအမြန်ဒီမိုကရေစီရကြင်ပါပြီဗျာ
ကျောင်းမှာကျောင်းကောင်စီဖွဲ့ကျောင်းတွင်းဒီမိုကရေစီထူထောင်မယ်လို့ပြောနေတာရည်ကျင်းပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်နောက်ထပ်ကျောင်းသားတယောက်ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါမယ် သူကတော့ CDM ចောင်းသားတယောက်ပါလို့ဆိုလာပါတယ်
။အခုခေတ်ကခက်ပြက်ကြီးဆိုတော့ကျွန်တော်စကားစကားဖွင့်တဲ့အကြောင်းကိုလည်းမတက်ချင်ပါဘူး။ NUG ဘက်ကဖွင့်တဲ့အကြောင်းကိုတက်ချင်ပေမဲ့ကျွန်တော်တို့ကအခြေခံလူတန်းစားတွေလေ Wi-Fi ဘိုးမတက်နိုင်လို့ SIM ကတ်နဲ့သုံးရပါတယ်။ဒါပေမဲ့ data တန်ဖိုးကလည်းဈေးမြင့်နေပါတယ်။နောက်ပြီးတော့ NUG အကြောင်းကိုတက်ဖို့ကစကားစကားဟိုနေရာမှာဖမ်းလိုက်ဒီနေရာမှာဖမ်းလိုက်နေဆိုတော့မိဘကလည်းစိတ်မချပါဘူး။အဲ့ဒါကြောင့်ကျွန်တော်တို့ပညာရေးဘလို့ဆက်ဖြစ်မလဲဆိုတာအနာဂတ်ကိုတွင်းရင်စိတ်ပူနေမိပါတယ်ဒီအကြောင်းတွေကိုမြို့သားညီညွတ်ရေးဆိုရသိအောင်ဖော်ပြပေးပါခင်ဗျာ
ဟုတ်ကဲ့ဒီတော့ရရှင်ကဘေးကင်းကင်းလုံလုံခြုံခြုံနဲ့တက်ကတူတက်နိုင်မဲ့တင်းတန်းလေးများရှိရင် link လေးဖြစ်ဖြစ်ချပေးပါဆိုပြီးတော့ပြောလာပါတယ်ရှင်နောက်ထပ်ဒီပညာရေးနဲ့ပတ်သက်လို့ပဲရေးလာတဲ့တော့ရရှင်တယောက်ရဲ့စာကိုလည်းဆက်ချင်ပါတယ်သူကတော့VOE ရေးတဲ့မြန်မာပြည်သူပြည်သားတွေအတွက်သတင်းမှန်တွေပြန်ကြားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့စကားချီပြီး VOE သတင်းတွေကို Facebook မှာရော Radio မှာပါအမြဲမပြတ်နားဆင်ကြည့်ရှုပါတယ်တဲ့ဆယ်ကျော်သက်လူငယ်တို့ရေးလာတာဖြစ်ပါတယ
်တမိရင်တွေကခန်းစားရတဲ့အကြောင်းအရာလေးတွေကိုပြောပြခြင်းလို့ပါနိုင်ငံတကာ RC ကိုလည်းအရောက်ပို့ပေးစီခြင်းပါတယ်တမိတို့မြန်မာနိုင်ငံမှာစကစ2021 February 1ရက်နေ့အာနာစသိမ်းပြီးကလေးကလူအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်လူသားချင်းစာနာမှုဆိုတာမရှိသလောက်ပါပဲရှင်။နိုင်ငံတကာလူသားချင်းစာနာမှုအမျိုးသမီးနဲ့ကလေးသင်ငယ်အခွင့်အရေးသဘောတူစာချုပ်တွေထုတ်ပြန်ထားတာရှိပေမဲ့တမီးတို့မြန်မာနိုင်ငံမှာဘာအခွင့်အရေးမှမရှိဘူးလေ။ခုဆိုတမီးတို့တွေကြောင်းနေရမယ့်အရွယ်မှာကြောင်းမတက်ရပါဘူး။မတက်ရတာလည်းအာဏာရှင်ကိုမကြိုက်လို့ပါ။ဒါပေမဲ့စိတ်ထဲမှာအမှန်တကယ်ဝမ်းနေရတာကအမေရိကန်ကယူကရိန်းကိုအားတက်သရော $1,000,000,000နဲ့ချီကူညီပေးမယ်။တမီးတို့မြန်မာနိုင်ငံမှာတော့ဒါမျိုးအကူအညီမရသေးလို့လေ။တန်းလိုက်ညှိတာမဟုတ်ပေမဲ့နိုင်ငံတကာနဲ့ကုလသမဂ္ဂကိုတော့အခုထိအားကိုမျှော်လင့်နေသေးပါပဲကုလသမဂ္ဂစီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းအလုံးနဲ့မှရှုတ်ချနေတာက၅ပုံ၄ပုံလောက်ရှိမယ်လို့ထင်ပါတယ်သူတို့အဲ့လိုရှုတ်ချနေတာထက်လက်တွေ့ထိရောက်တာတွေကိုအသားပေးလုပ်ပေးနိုင်မှုတောင်းဆိုချင်ပါတယ်စကားဆရဲ့အကြမ်းဖက်မှုကြောင့်ကလေးလူကြီးမရွေးတိရစ္ဆာန်တွေပါမကျန်ဒုက္ခရောက်အသက်ဆုံးရှုံးကြရတာကိုစာနာနားလည်ပေးပြီးကူညီထောက်ပံ့ပေးနိုင်ကြဖို့နိုင်ငံတကာစီကိုအရောက်ပို့ပေးပါရှင်
လလကောင်းမွန်တဲ့နိုင်ငံတော်ကြီးနဲ့အတူအဆင့်မြင့်ပညာရေးစနစ်နဲ့အမြဲဆုံးပညာသင်ခြင်းနေပါပြီ။ဆိုတော့ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရွားရှင်နေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့လက်ခံရရှိပါတယ်။ဒီထက်မှာဒီသောရရှင်တယောက် NUG ကိုပြောပြပါအောင်ဆိုပြီးတော့ NUG ကိုသူတိုက်ရိုက်ဆက်သွယ်လို့မလွယ်ကူတဲ့အတွက်ကြောင့်မလို့ VOA ရနေတဆင်ပြောချင်ပါတယ်ဆိုပြီးတော့စာရှိရှိတစောင်းရေးလာပါတယ်
။ NUG ကိုပြောပြပါအောင်ဗျာ။ပြည်သူအတန်သာအဓိကဆိုပြီးတော့ပြည်သူအတန်ကိုဘယ်နေရာကနေပြီးတော့ပြောခွင့်ရပါမလဲလို့ email တရားကျော်ပို့တာ reply မရလို့ပါ။လက်ရှိပြည်သူတွေမှာကဘသူကိုကြောက်မှန်းမသိအရန်ကိုခက်ခဲဒုက္ခရောက်နေကြတာပါပညာရေးအတွက်မြန်မာပြည်မှာကမိဘတွေမှာအတန်းတက်မှပညာရေးပြီးတဲ့ထင်တဲ့သူတွေကိုဆွဲဆောင်စည်းရုံးမှုမလုပ်ဆောင်ဝင်တဲ့အတန်းတင်ပေးနိုင်တဲ့ပုဂ္ဂလိကကျောင်းတွေဒါမှမဟုတ်မြို့ပေါ်ကကျောင်းတွေမှာတွားထားတဲ့မိဘတွေကို NUG ကျောင်းမှာမတက်လို့ရှိရင်ရွာကနေပါပြောင်းရမယ်ဆိုတဲ့အထက်ကအမိတ်ဆိုပြီးတော့အောက်ခြေမှာအာဏာပြနေကြပါတယ်နောက်ပြီးတော့ဒလန်ဒါမှမဟုတ်သတင်းပေးဆွဆွဲချက်တွေနဲ့တခြားစစ်စည်းစုံစမ်းမှုတွေမလုပ်ခဲနဲ့တဦးနဲ့တဦးအမြင်မကြည်လို့တိုင်ကြတာနဲ့တပ်ပြစ်မှုတွေလည်းရှိလာနေပါတယ်။မျိုးဦးတော်လိုင်းကြီးဟာအာနာရှင်တော်လိုင်းကြီးဖြစ်ပြီးတော့အာနာရှင်တွေကိုတော်လိုင်းကြီးနဲ့အာနာရှင်တွေဖြစ်မသွားဘူး NUG အနေနဲ့အထူးကြက်မှတ်လှုပ်ဆောင်တင်နေပါပြီ။ NUG အနေနဲ့မကွေးစကိုင်းကပကဖပါဖတရင်တွေအချင်းချင်းကြားညှိနှိုင်းမှုမရှိတာအဆင်မပြေဖြစ်နေတဲ့ကိစ္စရပ်တွေကိုလည်းထိထိရောက်ရောက်ကင်တွယ်တင်နေပါပြီ။ပြည်သူဆက်ဆံရေးပညာပေးလေးလည်းကုဖွဲ့ကလူတွေကိုတင်ပေးပါအောင်ခုပြောနေတာကရေစကြိုမျိုးနယ်ကအဖြစ်ပြက်တွေကိုခြေခံပြီးပြောနေတာပါလို့ VOE ကနေတဆင့်ပြောပြပါဗျာကျေးဇူးပ
ါဟုတ်ကဲ့ပါဒီသောရရှင်က NUG ကိုပြောပြပါဆိုပြီးတော့သူဆက်သွယ်ရခက်ခဲနေတဲ့အတွက်ကြောင့်မလို့အခုလိုမျိုး VOE ကနေပြီးတော့သူ့ရဲ့ထင်မြင်ယူဆချက်နဲ့ပြောချင်တဲ့ဟာတွေကိုထုတ်ပြီးတော့ပြောလိုက်ရပါတယ်ဆိုပြီးတော့စာရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်သောရရှင်ဒီအားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြတက်ဆက်ပြီးတဲ့မြန်မာပြည်မှာပေးစာများစီစဉ်ဖြစ်ပါတယ်။အခုတော့ထူးခြားဆန်းပြအစီအစဉ်လှည့်ကြလာပါပြီ။ဗြိတိနိုင်ငံလန်ဒန်မြို့က Victoria and Albert ပြတိုင်မှာတာမန်လူရုပ်ထုတွေကိုသမိုင်းဝင်ရုပ်ထုတွေပြီးမှပြပါလေ။လီထူးစရာမလို့တဲ့ကားတိုင်ယာတွေကို American နိုင်ငံ Los Angeles မြို့အခြေစိုက် Spot Tire Company ကမေးဆက်လိုက်ပါလေ။ဒီလိုမျိုးကဘာတလွားကထူးခြားဆန်းပြသတင်းတွေကိုကိုကြီးညက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါရခင်ဗျာ။ရှုစားကြည့်ပါ။
ဗြိတိနိုင်ငံလန်ဒန်မြို့က Victoria and Albert ပြတိုင်မှာတာမန်လူရုပ်ထုတွေကိုတမိုင်းဝင်ရုပ်ထုတွေရဲ့ဘေးမှာပြသထားပါတယ်။ဒီရုပ်ထုတွေဟာအမှုပညာရှင် Thomas D. Price ဖန်တီးထားတဲ့ရုပ်ထုတွေဖြစ်ပြီးတော့တာမန်လူပဲရုပ်ထုတွေနေ့စဉ်သွားလာလှုပ်ရှားမှုတွေကိုရုပ်ထုဖြစ်နဲ့ဖန်တီးထားတာပါ။ဒီ Victoria နဲ့ Albert ပြတိုင်မှာထုံးစံအဖြစ်ကတော့လူပြူတွေရဲ့ရုပ်ထုတွေ Green နဲ့ဖျားနဲ့ဖျားမတွေရဲ့ပုံသူရုပ်ထုတွေကိုပြသထားတာဖြစ်ပြီးတော့အခုတာမန်လူရုပ်ထုတွေကတော့ပြတိုင်တွေရဲ့ရိုးရာထုံးစံကိုချိုးဖြတ်ပြီးတော့ပြသထားတာပါ။သူအမှုပညာကျောင်းသားဘဝကလေးကပြားလိုက်တွေကိုရောက်ရင်အခုလိုတန်မိုးကြီးရဲ့ရုပ်ထုတွေကိုပဲမြင်ခဲ့ရပြီးသူလိုကိုလိုတာမန်လူတွေရဲ့ပုံတွေကိုမမြင်ခဲ့ရတာကြောင့်အခုလိုတာမန်ရုပ်ထုတွေကိုဖန်တီးခဲ့တာဖြစ်တယ်လို့ Price ကပြောပါတယ်။ကြီးရုပ်နဲ့ကျူရုပ်တွေဖြစ်မဖန်တီးခင်မှာ Digital ဤပညာနဲ့ကနဦးပုံချမ်းရေးဆွဲခဲ့ပြီးလူတဦးတစ်ယောက်ရဲ့ပုံတွေကိုအခြေခံတာမဟုတ်ပဲဗြိတိန်မှာရှိတဲ့လူမဲအတိုင်းဝိုင်းအပေါ်အခြေခံပြီးဖန်တီးခဲ့တာဖြစ်တဲ့အကြောင်း Price ကပြောပါတယ်။ဒီရုပ်ထုတွေကိုရှေ့လာမဲ့ဒီ2024ခုနှစ်မေလအထိပြသထားမှာဖြစ်ပါရဲ့ရှင
်လေထိုးစရာမလိုတဲ့ကားတာယာတွေကိုအမေရိကန်နိုင်ငံ Los Angeles မြို့အခြေစိုက် Smart Tire Company ကမိတ်ဆက်လိုက်ပါတယ်အမေရိကန်အာကာသစူးစမ်းလေးလာရေးအေဂျင်စီ NASA ကဒီတာယာတွေကိုလကဘာပေါ်မှာသုံးတဲ့ဟင်းအတွက်ဖန်တီးခဲ့တာဖြစ်ပြီးတော့ရိုးရိုးတာယာတွေထက်ပိုကောင်းပါတယ်လေထိုးစရာမလိုတဲ့အတွက်ဘိန်းပေါက်တာမျိုးမဖြစ်နိုင်သလိုရာဘာသုံးတာယာတွေထက်ပိုကြာရှည်ခံပြီးရေရှည်အသုံးခံတာပါ Shape Memory Alloy SMA လို့ခေါ်တဲ့ဆွဲဆက်နိုင်တဲ့ Spring လို့တတ်တူလေးတွေကိုစကားပုံစံရက်ထားတဲ့ကားဘိန်းဟာရာဘာလိုပဲဆွဲဆက်နိုင်ပြီး Titanium တတ်တူတွေလိုခိုင်ခန့်တာပါစွန့်ပြစ်ရာဘာကားတာယာတွေကထွက်တဲ့ဓာတုပစ္စည်းတွေကြောင့်ကမ္ဘာတဝန်းသဘာဝပတ်ဝန်းကျင်ဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးဒီ smart car tire ဟာဆိုရင်ကားတက်တန်းတစ်လျှောက်လဲစရာမလိုဘူးလို့ company CEO Al Gore ကပြောပါရယ် smart tire တွေဟာကတ်တရားလမ်းကိုကုတ်အားရှိအောင်အပြင်ဘက်မှာ rubber တက်ဆင်ရပြီးတော့ကုတ်အားမရှိတော့ရင်အပြင်ပိုင်းလေးကိုပဲလဲပေးရမှာပါဒါကြောင့်အခုလိုနည်းပညာအသင်းနဲ့ကား tire ကိုဈေးကွက်မှာလာမဲ့2024ခုနှစ်ဝေဥရာသီမှာရောင်းချနိုင်ဖို့စီစဉ်နေပါရယ်ခင်ဗျာ
နေ့စဉ်နှစ်တိုင်းကမ္ဘာတဝန်းကျပ်ဥထုတ်တဲ့လုပ်ငန်းတွေမှာကျပ်ပေါက်အခြေအနေတွေ9ဘီလီယံလောက်အသက်ခံနေရတာကိုဖြေရှင်းမဲ့နည်းလမ်းတစ်ခုကို Israeli ပညာကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်။
ချက်ပေါအချင်းလေးတွေဟာဥလဲမဥနိုင်အသားစားဖို့အချွတ်လည်းမဟုတ်တာကြောင့်ချက်ဥထုတ်လုပ်တဲ့လုပ်ငန်းတွေကအကောင်ပေါက်ပေါ်လာမှခဲကအတက်ပြေကြတာပါအခုတီချိုလိုက်တဲ့နီလန်ကတော့ချက်ထီးဖြစ်လာမဲ့ချက်ဥကိုအပြာရောက်မီးပြရလိုက်တာနဲ့ချက်ဥဘဝကလေးကဖွံ့ဖြိုးမှုရပ်တန့်သွားစေတဲ့နည်းဖြစ်ပါတယ်ယူဘဲစီနမွန်ချက်ခွဲခန်းကဖန်တီးလိုက်တဲ့ဒီနည်းဟာချက်မှဖြစ်လာမဲ့ချက်ဥတွေကိုတော့ထိခိုက်စေမှာမဟုတ်ဘဲအထီးဖြစ်လာမဲ့ဥတွေအပေါ်ကိုပဲတက်ရောက်စေတာပါဒီနီလန်ဟာမျိုးရိုးဗီဇကိုပြုပြင်တဲ့နီလန်မဟုတ်ဘဲအထီးနဲ့သက်ဆိုင်တဲ့မျိုးရိုးဗီဇကိုပဲဓာတ်ရိုက်အကျိုးသက်ရောက်စေတာဖြစ်ပါတယ်။အကောင်မပေါက်တဲ့ချက်ထီးဖြစ်လာမဲ့ဥတွေကိုသရိဆန်အစာလိုတခြားနေရာတွေမှာသုံးနိုင်ပါတယ
်။၂၀ရာစုရဲ့ဩဇာအကြီးဆုံးစာရေးဆရာတွေထဲကတဦးဖြစ်တဲ့ကွမ်လွန်သူစာရေးဆရာကြီးအာနက်စ်ဟဲမင်းဝေးနဲ့တူတဲ့သူရွေးချယ်ပွဲကိုနှစ်စဉ်ကျင်းပလေ့ရှိတဲ့ဖလော်ရီဒါပြည်နယ်ကီးဝက်စ်ကSloppy Joe စားတော့ဆိုင်မှာပြီးခဲ့တဲ့သတင်းပတ်စနေနေ့ကကျင်းပပါတယ်အဲ့ဒီပွဲမှာအနိုင်ရသွားတဲ့ Garrett Marshall ဆိုသူဟာ Hemingway နဲ့တူတဲ့သူအဖြစ်အနိုင်ရဖို့အတွက်ဆက်တကြိမ်ရှင်ပြိုင်ခဲ့ရတာပါဘုန်းစိတ်အဖြူအနွေးတဲ့အဖြူသာဝတ်ထားလေးရှိတဲ့ Hemingway ရဲ့ပုံစံတူလူ140လောက်ဒီနေ့ Hemingway ထိုင်နေကြစားတော့ဆိုင်မှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ် Hemingway ကိုရင်းနှီးသူတွေခေါ်လေးရှိတဲ့ Papa ဆိုတဲ့နာမည်နဲ့Garrett Marshall ဟာသူ့ရဲ့မွေးနေ့မှာဆုရလိုက်တာကြောင့်သူ့အတွက်အပျော်ဆုံးမွေးနေ့ပါလို့ပြောပါတယ်။ Ernest Hemingway ဟာ1954ခုနှစ်မှာစာပေနိုဘယ်ဆုချီးမြှင့်ခံရပြီး1962ခုနှစ်မှာကွယ်လွန်ခဲ့ပါတယ
်။သူကြဆန်းကြသတင်းများကိုမခင်ဖြူတွေနဲ့ကိုကြီးညာတို့တင်ဆက်ပေးကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆိုင်မနာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုတင်ဆက်ပေးပါမယ်။ Ukraine ကရုရှားစစ်ပွဲကိုအဆုံးသတ်စေဖို့နီလန်းရှာတဲ့အနေနဲ့ Ukraine ကစီစဉ်တဲ့ညီညာရေးဆွေးနွေးပွဲတက်ကို Saudi Arabia နိုင်ငံမှာလာမယ့်လကျင်းပသွားဖို့ရှိနေပါတယ်။ဆွေးနွေးပွဲကနေပြီးတော့ August 5ရက်နေ့6ရက်နေ့မှာကျင်းပဖို့ဖြစ်ပါတယ်။အစည်းအဝေးမှာတော့ Brazil, India, South Africa စတဲ့နိုင်ငံပေါင်း30ကျော်ကကိုယ်စားလှယ်ရီနဲ့အနောက်နိုင်ငံတာဝန်ရှိသူတွေတက်ရောက်ဖို့ရှိတယ်လို့ AP သတင်းတရမှာဖော်ပြထားပါတယ်။ American ဆွေးရအစည်းအဝေးအရာရှိတွေလည်းဒီအစည်းအဝေးမှာပါဝင်လိမ့်မယ်လို့ AP သတင်းမှာရေးပါတယ်။Ukraine ကလိုလာတဲ့ညီညာရေးအတွက်သတ်မှတ်ချက်တွေကိုနိုင်ငံတကာကထောက်ခံပေးမယ်စတိတ်တီအစည်းအဝေးဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအနောက်နိုင်ငံတာဝန်ရှိသူတွေကလည်းပြောပါတယ်။ American မျိုးသားလူညိုရေးကြံပေး Jake Sullivan Saudi နိုင်ငံကိုကြာသပတေးနေ့ကရောက်ရှိပြီးတဲ့နောက်ပိုင်းအခုလိုမျိုးဆွေးနွေးပွဲသတင်းဖြစ်ပေါ်လာတာပါ။ The Wall Street သတင်းစာကနေပြီးတော့ဒီသတင်းကိုဥအောင်ဖော်ပြခဲ့ပါတယ်။အခု Ukraine ကို Russia ကြီးကျော်စစ်နဲ့ပတ်သက်ပြီးတော့ Arab တိုင်းပြည်တွေကရေဘူးရသဘောဆိုရင်တော့ကြားနေပါတယ်။အရက်တိုင်းပြည်တွေဟာတစ်ဖက်မှာရုရှားနဲ့လည်းစီးရေးစီးပွားရေးအဆက်ဆံတွေရှိနေတာကြောင့်ဖြစ်ပါတယ်။ဆော်ဒီယိုရုရှားနိုင်ငံဟာ OPEC အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတယ်လို့ပဲနီးနီးကပ်ကပ်ဆက်ဆံရေးလည်းရှိကြပါတယ်။အခုလိုမျိုးညီညာရေးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပြီးခြင်းအဖြစ်ဆော်ဒီအင်ရှင်မင်းသားမူဟာမက်ဘင်ဆယ်မန်ရဲ့ပုံရိပ်ကိုလည်းမြင့်တင်ပေးတဲ့သဘောဖြစ်လာပါတယ်။ဆော်ဒီအင်ရှင်မင်းသားဟာအီရန်နဲ့ဆက်ဆံရေးမှာလည်းတိုးတက်ကောင်းမွန်အောင်ကြိုးစားနေပြီးတော့ရည်မှန်ညီညာရေးအစီအစဉ်အတွက်လည်းတွန်းအားပေးစာရွက်နေပါတယ်။တနင်္လာနေ့ကလုတ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းကခိုင်ဘာဖက်တိုခွာပြည်နယ်ကနိုင်ငံရေးစုဝေးပွဲတစ်ခုမှာအထေကံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းသေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲဒီမှာစုစုပေါင်းထိခိုက်ဒဏ်ရာရသူတွေကိုစစ်ရဟယင်တွေတုံးပြီးတော့ရေးပေါ်တည်ပို့ပေးခဲ့ရပါတယ်။စစ်သားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေဟာထိခိုက်ဒဏ်ရာသူတွေကိုလူနာတင်ကတ်တွေနဲ့ရဟယင်ပေါ်တည်ဆောင်ပေးခဲ့ပြီးတော့အနီးကပြည်နယ်မြို့တော်ပါရှဝါမှာရှိတဲ့စေုံတွေကိုခေါ်ဆောင်သွားခဲ့ကြပါတယ်။ဒါကသတင်းချင်းချုပ်ကိုနားဆင်ကြတာဖြစ်ပါလိမ့်ခင်ဗျာဒီညအစီအစဉ်ထုတ်လွှင့်မှုကနားလောင်ဖြစ်ပြီးတော့အတန်ဖိုင်းအင်ဂျင်နီယာက Chelsin Mock နဲ့ Zinaid Abdurrahman ဖြစ်ပါတယ် View American တန်ရဲ့မြန်မာစံတော်ချိန်မနေ့6နိုင်ကနေပြီး9နိုင်ထိမနေ့ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ25 40 51လိုင်းနာမီတာ190ကနေပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါလိမ့်ခင်ဗျာသွားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းကြပါစေ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တားညူပါ
This program has come to you from the Voice of America, Washington.
Welcome.